Welcome to the Voice of America in Burmese.
mingla nya chama to ta shin mya shin American pi daw su myo raw Washington DC ga ne VOA Myanmar bai season ye 2016 khu ne February la 23 ye tanin ngwe ne nya phe 9 na ya ne 10 na thi season rwe sat tin thol lin pin ne ba bi line to meter 24 25 30 ne 51 do ga ne tai ye phan yu na sin nai ma de chama nang law ba akhu nya bai season rwe ta win yu tin set twa ma ba
mingla nya chama shin chama teng gi thai ba American Tamara ရွေးကောက်ပွဲဝင်နိုင်ရေးပါတီတွင်ရှင်းပြိုင်မှုတွေမှာတော့ Democratic Party ရဲ့ Nevada ပြည်နယ်ရွေးကောက်ပွဲမှာ Hillary Clinton အနိုင်ရပြီး South Carolina က Republican ရွေးကောက်ပွဲမှာတော့ Donald Trump ကအနိုင်ရပါတယ်။ Syria နိုင်ငံအပြစ်အခတ်ရက်စဲရဲ့အတွက် Russia နဲ့သဘောတူညီချက်ရပြီလို့ American နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ India အရှေ့မြောက်ပိုင်းကဆန္ဒပြပွဲတွေကတော့ပိုပြီးပြင်းထန်လာနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူချိန်ညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ပန်ဂျစန်ဘင်ခင်ဖြက်စီရဲ့ကချင်လူထုအဖွဲ့နဲ့ကချင်ပြည်နယ်တွင်မြို့အသီးသီးကကချင်လူထုထောင်ချီပူပေါင်းပါဝင်ပြီးတော့တားဆီးခံထားရတဲ့နေရာမှာဟုတ်ပြုစုတောင်းမဲ့ကျင်းပကြပါတယ်ဆူတောင်ပွဲကအတန်တွေပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများထူးခြားစာများသတင်းများစီစဉ်ကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်နေမမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
American ပြည်တော်စုအနောက်ဖက်ချန်ပြည်နယ်တွေထဲမှာပထမဆုံးအဖြစ်နာဗတာပြည်နယ်မှာပြုလုပ်တဲ့ Democratic Party ကိုစားပြုသမ္မတလောင်ပနားမရွေးချယ်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကမဲရလတ် 52.8% ရာခိုင်နှုန်းရပြီးမဲရလတ် 48% ရာခိုင်နှုန်းရရှိတဲ့ပြိုင်ဘက်ဘားမောက်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုအနိုင်ရပါတယ်။2016ခုနှစ် American ရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်အဖြစ်ရွေးချယ်ခံရရေးပနားမရှင်ပြိုင်နေတာလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့အောင်မြင်မှုဟာဆိုရင်သူ့အပေါ်နိုင်ငံတော်ဝန်အခိုင်အမာထောက်ခံမှုရှိနေတာကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ပြိုင်ဘက် Mr. Sanders အနေနဲ့ကတော့လူငယ်တွေကိုအဓိကအင်အားစုအဖြစ်မဲဆွဲစည်းရုံးတာထက် Democrat ပုံပေါ်အောင်ပိုပြီးလှုပ်ဆောင်ရမယ်လို့သုံးသပ်သူတွေကပြောပါတယ်။ South Carolina မှာပြုလုပ်တဲ့ Republican Party ရဲ့သမ္မတလောင်းပနားမရွေးချယ်ပွဲမှာတော့ Donald Trump ကဆန္ဒမဲ 32.5% ခန့်နှုန်းရရှိပြီးပြိုင်ဘက်တွေကိုပြက်ပြက်သားသားနိုင်ပါတယ်။ Marco Rubio နဲ့ Ted Cruz တို့ကတော့ဆန္ဒမဲ 22% လောက်စီရရှိပြီးသူရင်ကိုရင်အခြေအနေနဲ့ဒုတိယနေရာမှာရှိနေပြီးနောက်မှာတော့ Marco Rubio ကမဲနေငယ်အသာရခဲ့ပါတယ်။ပြီးခဲ့တဲ့17ရက်တုန်းက New Hampshire ပြည်နယ်မှာလည်းအပြတ်အသတ်အနိုင်ရထားပြီးနောက်အခုတောင် Carolina မှာထပ်ပြီးအနိုင်ရလိုက်တာကြောင့်အင်ဂျင်မြေလုပ်ငန်းရှင်ဘီလီယံနာတတိကြီး Donald Trump အနေနဲ့ Republican Party ရဲ့သမ္မတလောင်းအဖြစ်ရှေ့ကဥဆောင်နေတာပိုပြီးခိုက်မာသွားပါတယ်
။ Syria နိုင်ငံမှာဖြစ်နေတဲ့ငါးနှစ်ကြာပြည်ရင်းစစ်ပစ်ခတ်ရစဲရေးတွေရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရပြီလို့ American နိုင်ငံသားရေးဝန်ကြီး John Kerry ကဒီကနေ့ပြောဆိုလိုက်ပါတယ်။ American နဲ့ Russia တန်တမန်နေအနေနဲ့အခုသူတို့တွေရဲ့မဟာမိတ်နိုင်ငံတွေကဒီသဘောတူညီချက်ကိုလက်မှတ်ထိုးအောင်ဆွေးနွေးနားချဖို့လိုအပ်ပါတယ်။ American နိုင်ငံကမူအရလက်မခံနိုင်တဲ့ Syria သမ္မတအာဆတ်ကိုသစ္စာခံတဲ့တပ်ဖွဲ့တွေကို Russia ကကြောတောင်နောက်ခံပေးထားတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာရောက်နေတဲ့နိုင်ငံသားရေးဝန်ကြီးကယ်ရီကအခုတိုက်ခိုက်နေတဲ့ Syria စစ်တပ်နဲ့သဘုံတပ်တွေဟာနိုင်ငံပိုင်းတွင်းမှာပဲတိုက်ခိုက်မှုတွေရပ်ပစ်လို့ရပါတယ်လို့ပြောဆိုပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတော့ Syria နိုင်ငံရဲ့မတည်ငြိမ်မှုတွေအတွက်အပြစ်ခတ်ရစဲပုံစံတွေကိုဝန်ကြီး Sergey Lavrov က American နိုင်ငံသားရေးဝန်ကြီးကိုတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးတယ်လို့သတင်းအကြေညာချက်ထုတ်ပြန်ပေမဲ့အကျိုးသဘောတူညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့နှစ်ဖက်တန်တမန်တွေကမထုတ်ပြန်ကြသေးပါဘူးရှင်။
ဥရောပသမဂ္ဂထဲမှာဗြိတိန်နိုင်ငံဆက်လက်ပါဝင်ရေးအတွက်ထောက်ခံပေးဖို့လန်ဒန်မြို့တော်ဝင်ကိုဗြိတိန်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဗြိတိန်ဝင်ကြီးချုပ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဝင်ကြီးချုပ်ကင်မရွန်ရဲ့ယာရုကိုဆက်ခံမဲ့သူလို့အများကရှုမြင်ထားကြတဲ့ဂျွန်ဆန်ဟာဒီကနေ့နှောင်းပိုင်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးမဖြစ်ရေးအပေါ်သူ့ရဲ့ရည်တည်ချက်ကိုထုတ်ဖော်ပြသဖို့လဲရှိနေတာပါ။လန်ဒန်မြို့တော်ဝင်ဂျွန်ဆန်ဟာ EU အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ရေးစည်းရုံးရေးတွေနဲ့ပူးပေါင်းလိမ့်မယ်လို့လဲဗြိတိန်မီဒီယာတချို့ကဖော်ပြနေကြတာဖြစ်ပါတယ်။ဥရောပသမဂ္ဂမှာဗြိတိန်နိုင်ငံဆက်လက်ပါဝင်မလားနှုတ်ထွက်မလားဆိုတာကိုတော့လာမယ့်ဇွန်လ23ရက်နေ့မှာလူမှုဆန္ဒခံယူပွဲပြုလုပ်ဖို့ဗြိတိန်ဝင်ကြီးချုပ်ကစီစဉ်ထားတာဖြစ်ပါတယ်။ ပြုပြင်ပြောင်းလဲမှုတွေလှုပ်ထားတဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမ္မတမှာပြည်ထောင်ဆက်လက်ပါဝင်ဖို့ဝန်ကြီးချုပ်ကင်မရွန်ရဲ့အစိုးရအဖွဲ့ကမနေ့စနေနေ့ကအတည်ပြုထောက်ခံထားပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်6ဦးတို့ကတော့ဥရောပသမ္မတကနှုတ်ထွက်ရေးကိုထောက်ခံထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမြောက်ပိုင်းမီရှိဂန်ပြည်နယ်ကလူ6ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တဲ့တနက်ပစ်ခတ်မှုရဲ့လက်သေးအဖြစ်နဲ့တန်တရာရှိထားတဲ့လူတစ်ယောက်ကိုထိန်းသိမ်းထားလိုက်ပြီလို့အာဏာပိုင်တွေကပြောဆိုပါတယ်။စနေနေ့နောက်ပိုင်းကမီရှိဂန်ပြည်နယ်ကလမဇူးမြို့တဝိုက်မှာဒီပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ပစ်ခတ်မှုနဲ့ဆက်နွယ်ပြီးအသက်45နှစ်အရွယ်ဂျေးစန်ဒယ်တန်ကိုတနင်္ဂနွေနေ့အစောပိုင်းကရဲကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူဟာသိထားသလောက်ကျွလွန်ခဲ့တဲ့ရာဇဝတ်မှုမရှိဘူးလို့ရဲကပြောဆိုပါတယ်။အင်ကန်တစ်ခုနားမှာပြစ်ခတ်မှုစဖြစ်ခဲ့ပြီးတော့အမျိုးသမီးတစ်ယောက်ဒဏ်ရာရရှိခဲ့ပြီးနိုင်ပိုင်းကြာမှာတော့တနတ်သမားကပြစ်တက်ထားတဲ့သားဖနှစ်ယောက်ကိုကားရောင်းစင်တာတစ်ခုနားကကားရီထဲမှာတွေ့ခဲ့ရတာဖြစ်ပါတယ်။နောက်မိနစ်နှင်းငယ်ကြာမှာမြို့ရဲကစားတောက်ဆိုင်တစ်ခုမှာလူ9ယောက်တနတ်နဲ့ပြစ်ခံရပြီးတိဆုံးခဲ့ပါတယ်။အစောပိုင်းသတင်းတွေရတော့စားတောက်ဆိုင်မှာတနတ်နဲ့ပြစ်ခံရတဲ့14နှစ်ရွယ်ကလေးမလေးတယောက်ကအသက်မသေးခဲ့ဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့အစိုးရရတဲ့ဒဏ်ရာနဲ့ဆေးရုံတင်ချပြီးတော့တနတ်နဲ့ပြစ်ခတ်ခဲ့တဲ့အကြောင်းရင်းကိုတော့အခုတည်းကမသိရသေးပါဘူးရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းပြည်နယ်တစ်ခုက၂ရက်ကြာအကြမ်းဖက်ဆန္ဒပြမှုတွေကြောင့်လူသေဆုံးမှုတွေအထိရှိလာနေပြီးနယူးဒေလီမြို့တော်မှာလည်းရေပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။ဟာရနာပြည်နယ်မှာစိုက်ပျိုးရေးအဓိကလုပ်ကိုင်တဲ့ဂျေးလက်နေဂျက်မျိုးနယ်ဝင်တွေသတင်းတစ်ပတ်ကြာဆန္ဒပြနေကြတာဖြစ်ပါတယ်။Jet မျိုးနွယ်ဝင်တွေကအစိုးရအလို့အကိုင်းတွေနဲ့တက္ကသိုလ်ဝင်ခွင့်တွေအပါအဝင်ပြည်တော်စုနဲ့ပြည်နယ်ရဲ့အကျိုးခံစားခွင့်တွေတောင်းဆိုနေကြတာဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကပြီးခဲ့တဲ့တောက်ချာနေ့မှာအကြမ်းဖက်မှုအသွင်ဆောင်လာခဲ့ပါတယ်။ဆန္ဒပြသူတွေကအိမ်တွေနဲ့ယထာပူရာယုံတွေကိုမီးတင်ရှို့ပြီးဟာရနာပြည်နယ်ကနေနယူးဒေလီကိုရေးသွဲထားတဲ့တူးမြောက်တစ်ခုကရေးသွဲယူပို့ဆောင်ပေးနေတဲ့ကိရိယာတွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေကိုရဲတွေကပြစ်ခတ်ခဲ့လို့လူ10ဦးလည်းသေဆုံးခဲ့ပါတယ်။ထိတ်တိုက်တွေးမှုတွေအတွင်လူ150လောက်ထဏ်ရာရခဲ့ပါတယ်။ညူဒေလီမြို့တော်မှာရေရရှိမှုကိုထိမ့်သိမ်းထားနိုင်မှုအတွေ့မြို့ခံတွေအတွက်ရေကိုခွဲတန်းနဲ့ဖြန့်ဝေမှဖြစ်ပြီးမနေ့ပြန်တနင်္လာနေ့မှာကျောင်းတွေပိတ်ထားမယ်လို့ညူဒေလီအုပ်ချုပ်ရေးမှုကဒီကနေ့တနင်္ဂနွေနေ့မှာကြေညာပါတယ်။အိန္ဒိယနိုင်ငံမှာဇက်နိုင်တွေကိုခွဲခြားဆက်ဆံတာကိုတံပြန်လှုပ်ဆောင်ဖို့ရည်ရွယ်တဲ့အထူးအခွင့်အရေးပေးရေးဆိုင်ရာမူဝါဒတရက်ကိုလည်းချမှတ်ထားပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာနိုင်ငံရေးအရခိုလုံခွင့်ရဖို့ကြိုးပမ်းနေတဲ့မိသားစုတစုကိုထိန်းသိမ်းရေးစခန်းကိုပြန်မပို့ဘဲနိုင်ငံထဲမှာပဲဆက်ပြီးနေထိုင်ခွင့်ပြုဖို့အဲ့ဒီမိသားစုကတမိငယ်လေးကိုကိုစားပြုတဲ့လူလူလှူရှာမှုနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုတောင်းဆိုနေကြပါတယ်။ Baby Asha လို့ခေါ်တဲ့တနှစ်သားအရွယ်မိန်းကလေးမတော်တဆမီးလောင်ခဲ့တာကိုဆေးကုပေးဖို့အတွက် Pacific သမုဒ္ဒရာတောင်ပိုင်း Norwich ကနေ Brisbane မြို့က Lady Salanto ကလေးဆေးရုံကိုပြီးခဲ့တဲ့သတင်းဘက်ကခေါ်ဆောင်ခဲ့တာဖြစ်ပါတယ်။ကလေးကိုဆေးကုပြီးပေမဲ့ပိုပြီးလုံလုံဘေးကင်းတဲ့နေရာမှာကျင်းတေပေါက်မထားနိုင်မချင်းဆေးရုံကဆင်ဝင်ပေးမှာမဟုတ်ပါဘူး။ Baby Asha ရဲ့သတင်းတွေကြောင့်သူ့မိသားစုကိုနော်ရူးကျွန်းကိုပြန်မပို့ဖို့လူမှုကွန်ရက်လှုပ်ရှားမှုတွေဖြစ်ခဲ့ပြီးတော့ကလေးကိုဆေးရုံကနေခေါ်ထုတ်သွားမယ့်ရေးကိုတားဆီးဖို့အတွက်ယာနဲ့ချီတဲ့ဆန္ဒပြသူတွေကပိတ်ပင်တားဆီးထားပါတယ်။နိုင်ငံရေးခေါ်လုံခွင့်ရဖို့ကြိုးပမ်းကြသူတွေရဲ့လူမှုအတိုင်းဝိုင်းထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိတဲ့လူမှုအတိုင်းဝိုင်းထဲမှာထိမ့်သိမ့်တဲ့အစီအစဉ်နဲ့ Baby Asha ရဲ့သူရဲ့မိဘတွေ Brisbane မှာဆက်ပြီးနေနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီး Peter Dutton ကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်
။မြောက်ကိုရီးယားရဲ့အငင်းပွားပွဲဒုံးပျံပြစ်လွတ်မှုအပြီးနောက်ပိုင်းစီးရဲလေးချင်းမှုကိုစစ်ဆေးနေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ဓာတ်ပုံတွေကိုနိုင်ငံပိုင်မီဒီယာကဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။အမြောက်ပြစ်ခတ်နေတဲ့ဓာတ်ပုံတွေနဲ့စည်ရင်းလေးချင်နေတာကိုမှန်ပြောင်းနဲ့ကြည့်နေတဲ့ကင်ဂျုံဦးရဲ့ဓာတ်ပုံတွေကိုနိုင်ငံပိုင်ရုပ်မြင်သံကြား KRT ကနေထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။တိုက်ခိုက်ရေးနဲ့ကာကွယ်ရေးဆိုင်ရာစည်ရင်းလေးချင်မှုကိုကိုရီးယားပြည်သူစစ်တပ်ရဲ့စူပေါင်းတပ်ဖွဲ့ကြီးကတစ်ချိန်တည်းမှာပဲ၃နေရာကိုဥတီပြီးပြုတ်လုပ်ခဲ့တာလို့နိုင်ငံပိုင်ရုပ်သံလွှင့်ဌာန KRT ကကြေညာပါတယ်။က ကိုရီးယားပြည်သူတပ်မတော်ရဲ့လေတပ်နဲ့လေချောင်းရံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်လေယာဉ်တွေနဲ့လေချောင်းစီရေးပြမှုတွေကိုချီးရှုနေတဲ့ကင်ချုံရဲ့တပ်ပုံကိုလည်းနိုင်ငံပိုင်ရုပ်သံလွှင့်ဌာနကပြသသွားပေမဲ့နေရာနဲ့ရက်စွဲအတိအကျကိုတော့ဖော်ပြမထားပါဘူး။မြောက်ကိုရီးယားရဲ့စီရေးလေ့ကျင့်မှုအတွင်းကင်ချုံနဲ့အတူပြည်သူတပ်မတော်ရဲ့ဝန်ကြီးဗိုလ်ချုပ်ကြီးဖက်ယောင်ဆစ်မြောက်ကိုရီးယားတပ်မတော်ရဲ့ကာကွယ်ရေးဦးစီးချုပ်ချီတပ်ဗိုလ်ချုပ်ကြီးရီမြောင်စုနဲ့တခြားအစ်မြင့်စစ်တပ်အရာရှိတွေလည်းတက်ရောက်ခဲ့တယ်လို့နိုင်ငံပိုင်ရုပ်သံကကြေညာသွားပါတယ်
။ Pacific တောင်ပိုင်းကျွန်းနိုင်ငံဖြစ်တဲ့ဖီဂျီကျွန်းမှာအင်အားဖြင့်ဆိုက်ကလုန်းဝင်းစတန်မုန်တိုင်းကြောင့်လူ9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တာဝန်ရှိသူတွေကမုန်တိုင်းကယ်ဆယ်ရေးဖွဲ့တွေဖွဲ့ပြီးဖီဂျီကျွန်းတစ်လျှောက်ဝင်းစတန်မုန်တိုင်းကြောင့်ပျက်စီးမှုတွေကိုရှင်းလင်းကူညီခဲ့ပါတယ်။အဆင့်9ပြင်းအားရှိတဲ့ဒီဆိုက်ကလုန်းမုန်တိုင်းကတနအီကီလိုမီတာ300လောက်နှုံးနဲ့လေးတိုက်ပြီးတော့အပူပိုင်းဆိုက်ကလုန်းမုန်တိုင်းဖြစ်နေဖီဂျီကျွန်းနဲ့ကိုဝင်ရောက်ခဲ့ပါတယ်။စောစောပိုင်းစီးရင်ခန်းစားရရဖီဂျီကျွန်းတစ်ခုလုံးရာနဲ့ချီတဲ့အိမ်တွေပျက်စီးလျှက်စစ်ဓာတ်လိုင်းတွေပြတ်ကျပြီးလက်မတွေလည်းရေမြုပ်ခဲ့ပါတယ်။အစိုးရကတနင်္ဂနွေလုံးညမထွက်ရအမိန့်ထုတ်ပြန်ထားပြီးအိုးအိမ်မဲ့ဒုက္ခသည်တွေများလွန်းတဲ့အတွက်ကျွန်းနိုင်ငံတစ်ခုလုံးဒုက္ခသည်တွေကကယ်ဆယ်ရေးစခန်းတွေရှာဖွေနေကြရပါတယ
်။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးတော်ရပါရှင်။ခုတော့သတင်းဆောင်မသဘုံနဲ့အရင်ဆုံးတင်ဆက်ပါမယ်။ကချင်ပြည်နယ်ရင်းပိန်ခင်းဖြက်စီတက်ဖြက်ရင်မှာအစိုးရကပြည်သူနဲ့အတူလက်တွဲဆောင်ရွက်ဖို့လွတ်တော်မှအစိုးတင်သွင်းမှုရှိတယ်လို့ကချင်နိုင်ငံရေးပါတီတစ်ခုကဥက္ကဋ္ဌကပြောဆိုလိုက်ပါရယ်။ပိန်ခင်းဖြက်ဖို့သွားတဲ့ထောင်းနဲ့ချီတဲ့လူတွေခြိပွေလန်းခွဲမှာသတင်းတပတ်နေပါကြအောင်ပိတ်ဆို့တားဆီးခံရချိန်မှာပဲအခုလိုပြောလိုက်တာပါ။ဒီကနေ့မှာတော့ပတ်ဂျက်ဆန်ပိန်ခင်းဖြက်စီရဲ့ကချင်လူမှုအဖွဲ့နဲ့ကချင်ပြည်နယ်ရင်းမြို့အသီးသီးကကချင်လူမှုထောင်းချီပူပေါင်းပါဝင်ပြီးတော့အဲ့ဒီတားဆီးခံထားတဲ့နေရာမှာဝတ်ပြုဆူတောင်းပွဲပြုလုပ်ကြပါရယ်။ပိန်ခင်းဖြက်စီရဲ့လူထုရဲ့ကြိုးပမ်းမှုအဟန့်အတားဖြစ်နေရတဲ့နောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါရယ်ရှင်။
ဟုတ်ပါတယ်မွေးအနေနဲ့ကြီးမားနေတဲ့ကချင်ပြည်နယ်တွင်ဘိန်းဖြက်လုပ်ငန်းတွေကိုဒေသခံပြည်သူလူထုကဦးဆောင်ပြီးဆောင်ရွက်နေတာကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပါပြည်သူလူထုနဲ့အတူလက်တွဲပူးပေါင်းပါဝင်ကြဖို့အဆိုကိုလွှတ်တော်ထဲမှာရှေ့သတင်းပတ်ထဲတင်သွင်းနိုင်ခြင်းရှိတယ်လို့ကချင်နိုင်ငံရေးပါတီဖြစ်တဲ့စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးခတ်ထိန်နန်းကပြောဆိုလိုက်ပါတယ
်တော်တော်အစ်စ်မလေးရဲ့အခုနက်ကံတဲ့ခါလောက်မှာပြင်းနဲ့အမျိုးသားသတိရတယ်ပြည်သူလူထုဆောင်ရွက်တဲ့နေရာမှာပြည်သူလူထုနဲ့အစိုးရနဲ့လက်ကဲပြီးဆောင်ရွက်တင်တယ်ဒီနေ့အားလုံးရဲ့အနေနဲ့ဖြစ်နေတဲ့အတွက်ဆိုတဲ့အမျိုးကိုဆိုတင်တယ်ဆိုတဲ့ဥစ္စာကိုသတိရတယ်ဒီဒီကျွန်တော်တို့ဒီနေ့ဘက်မှာခံစားနေရတဲ့ဒီစေဘောနဲ့ပတ်သက်တာပေါ့လေအစိုးရဒီတတ်နိုင်မလားကြိုးစားပေမဲ့လည်းစိုက်တာပြူတာရောင်းတာဝယ်တာသုံးကြတာပူပူများလာတဲ့အတွက်ဆိုတော့လက်တော်ပိုင်းကလည်းတတ်နိုင်မလားလို့ဆောင်ရွက်ခဲ့လာပေါ့လေ
ကချင်ပြည်နယ်တွင်ဘိန်းခင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ကဒုံးနဲ့ကံပိုင်တီဒေသတွေစီကိုတွားနေကြတဲ့ပတ်ဂျက်ဆန်လို့ခေါ်တဲ့ကချင်လူမှုဘိန်းခင်းဖြက်စီရဲ့အဖွဲ့ကိုဘိန်းခင်းပိုင်ရှင်တွေနဲ့ထိတ်တိုက်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကနေစလို့စစ်တပ်နဲ့နယ်မြေကန်ရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တဲ့အတွက်ရောက်ရာနေရာဖြစ်တဲ့ချီပွေစဒုံလမ်းခွဲလမ်းမကြီးပေါ်မှာခိတ္တရက်ဆိုင်လိုက်ရပြီးတဲ့နောက်ဘိန်းဖြက်အဖွဲ့တွေဟာလမ်းမတွေပေါ်မှာပဲရွက်ပြင်တဲတွေထိုးပြီးဖြစ်တယ်လို့နေနေကြဆဲဖြစ်ပါတယ်။သတင်းတစ်ပတ်ကြာပိတ်ဆို့ခံထားရလို့အခက်အခဲတွေများစွာနဲ့ကြုံနေရတဲ့ပတ်ဂျက်ဆန်မူရစ်တိုက်ဖြတ်ရေးအဖွဲ့အနေနဲ့ဖေဖော်ဝါရီလ22ရက်နေ့အထိစောင့်ဆိုင်းနေခဲ့ရပြီးဒီကနေ့မှာတော့တပ်မတော်နဲ့ရဲဘက်ကသက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ချိန်မှာတော့ကချင်ဖွဲ့ဘက်ကလိုက်ပါသွားတဲ့လူငယ်တွေသတင်းမှတ်တမ်းရယူမှုနဲ့ပတ်သက်ပြီးနှစ်ဖက်အခြေတင်ဖြစ်ခဲ့တယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ကကိုထွေအောင်ကပြောပြပါတယ်
သူတို့ရှိရောစီဗီတက်လို့မယ်ဆိုတော့တက်ကွက်ယူဖို့ကျွန်တော်မီဒီယာသမားတို့ပြောလို့ရမှာဟောကင်မရာခံရတဲ့လူသက်ပုံစရာလင်းအားရောက်ခေါ်ရတယ်။တင်းအထဲမှာအစီဝဲလုံနေတယ်။အကျွန်တော်အမှရိုက်ပြီးတော့အပြင်မှာကြံတောက်ရိုက်မယ်လေဆိုတော့အပြင်ဖက်မားမှာဆရာပြောင်းနေတဲ့ကားပြောင်းနေတဲ့သက်ပုံရိုက်နေတဲ့အချိန်မှာအဲစစ်သားနှစ်ပွင့်ကလာပြီးတော့သက်ပုံမြရရောဘာညာပြောပြောကြော့ကင်မရာလူလာအဲ့လိုဖြစ်တာအဲ့အချိန်မှာကိုးစားတာပေါ့။ဒါကြတော့တရမောင်းချိန်တာတို့ဘာလို့ရှိတာပေါ့
။ဒီကနေ့တနင်္ဂနွေနေ့မှာတော့ကချင်ပြည်နယ်တွင်းကမြကြီးနာဗမော်ဝိုင်းမော်စားတဲ့မြို့အသီးသီးကကချင်ဘာသာရေးအဖွဲ့အစည်းပေါင်းစုံနဲ့ကချင်ရမီရဖရီကချင်ပြည်သူလူထုနဲ့ကချင်လူငယ်တွေဟာဆိုင်ကယ်တွေကားတွေနဲ့ထောင်ချီရောက်ရှိလာကြပြီးဘိန်းခင်းသွားဖြတ်မဲ့ပတ်ဂျက်ဆန်လို့ခေါ်တဲ့ကချင်လူထုဘိန်းခင်းဖြက်စီရဲ့အဖွဲ့နဲ့ပူးပေါင်းပြီးရွေကျက်အတိုင်းအောင်မြင်အောင်ဘေးကင်းလုံခြုံစွာဆောင်ရွက်နိုင်ရေးစုပေါင်းစုတောင်းဝိပုဝဲတစ်ခုကျင်းပခဲ့ပါတယ် ကချင်မိသားစုတိုင်းမှာမွေးစည်းဝါသုံးဆွဲသူတွေရှိလာနေလို့အနာဂတ်ကချင်လူငယ်မျိုးဆက်တွေအတွက်အရန်ကိုအနေရများလာနေပြီဖြစ်တဲ့အတွက်မူရစ်တိုက်ဖြတ်ရေးမှာကချင်လူငယ်တွေပါပူးပေါင်းပါဝင်ပြီးလှုပ်ဆောင်နေကြတာဖြစ်တယ်လို့ကချင်နှစ်ချင်းခရိယအဖွဲ့ချုပ်ကကိုထွေအောင်ကပြောပါတယ
်။ကျွန်တော်ကချင်လူငယ်တော်တော်များများ80ရာခိုင်နှုန်းတော့ကဘိန်းစားတယ်ရှိတယ်။အဲ့လိုဆိုတော့ဘိန်းစားများတယ်ဆိုတော့ဒီဟာကိုတိုက်ဖြတ်ရမယ်ဆိုတော့စိတ်တော်ရှိတယ်။အခုဒီပါဝင်တက်ကြွလှုပ်ရှားသူမှလူငယ်အများကြီးပါတယ
်။ကချင်ပြည်နယ်တွေမှာလူငယ်တွေနဲ့ပြည်သူတွေကြားအထူးစိုးရိမ်စရာအနေထားကိုရောက်ရှိနေတဲ့မူရစ်စေဘွားအနေနဲ့တိုက်ဖြတ်ရေးအတွက်ကချင်လူမှုဘိန်းကင်းဖြက်စီရဲ့အဖွဲ့ဟာဘိန်းကင်းနေစီကိုဘိန်းချေရသည့်အမိတွားရောက်ဖြက်စီကြဖို့အရေးကြိုးစားနေကြတာဖြစ်တယ်လို့ဥက္ကဋ္ဌိန်နန်းကလည်းပြောပါတယ
်။ဒီသားရှိတော်မတော်ဒီကိုတော်မတော်ရှိတော်တော်အပေါ်တော့မူရစ်စေဘွားရဲ့တန်းတော်ဖြစ်ကုန်တော့ဒါဒီသားရှိတိုင်းကအားလုံးကမခံစားနိုင်တော့လို့လို့မခံမရနိုင်တော့လို့လို့ဒါကိုသူတို့တိုက်ဖြတ်လာတာဧက3000ကျော်နောက်တော့ဟိုဖြက်စီနိုင်ခဲ့ပြီတော့ဘာဝဒေတာဘက်မှာကဧက1000ကျော်တော့ရှိသေးတယ်ဆိုတော့အခုကဘိန်းဖြစ်တဲ့ຢာဒီကရောက်လာပြီဆိုတော့တချို့လည်းအစားချစ်နေပြီဆိုတော့မဖြစ်မနေဆိုတဲ့အနေအထားအရသူတို့ပဲကြိုးစားနေတဲ့အနေအထားတွေ့ရတယ
်။လူငယ်တွေရဲ့အနာဂတ်နဲ့ပတ်ဝန်းကျင်လူမှုစီးပွားတွေအတွက်အထူးစိုးရိမ်စရာအနေအထားကိုဖြစ်လာနေတဲ့အတွက်ဘိန်းကင်းဧကအများဆုံးစိုက်ပျိုးထားတဲ့ဒေတာတွေကဘိန်းကင်းတွေကိုတွားပြီးတော့ဖျက်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်။
မဆူမမရှင်ခုရောမြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းအလဲပါပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအမေရိကန်တာဝန်ရှိသူတွေဟာအာဆီယံ10နိုင်ငံကလူထုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေကိုခေါ်ယူတွေ့ဆုံပြီးတော့အမေရိကန်ရဲ့မူဝါဒအပေါ်သူတို့ရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်တော့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့အရေးယူမှုလျှော့ချရေးအပေါ်မြန်မာအဖွဲ့အစည်းတွေဘက်ကဘလို့သဘောထားရှိမလဲဆိုတာကိုလည်းမေးမြန်းသွားတယ်လို့ဆိုပါတယ်ဝါရှင်တန်ဒီစီမှာအာဆီယံအရက်ဖက်အဖွဲ့အစည်းတွေနဲ့အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်တွေ့ဆုံခဲ့ရမှာပါဝင်ခဲ့သူမြန်မာလူမှုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်ကိုသွင်းလင်းအောင်ကိုကိုသားညွန့်ဦးက VOA Washington Studio မှာတွေ့ဆုံမေးမြန်းထားပါရဲ့ရှင်
ကိုတုံးလေးအောင် VOU လာပြီးတော့အခုလိုတွေ့ဆုံမြင်မြန်မှုကိုဖြည့်ကြားပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါဘူး။
ကျွန်တော်အရင်ဆုံးမြင်ချင်တာအခုဒီ US ASEAN ထိပ်သီးဆွေးနွေးပွဲအတွက်ဒီကိုတုံးလေးအောင်တို့အပါအဝင်ဒီ ASEAN 10နိုင်ငံက CSO ကိုယ်စားလှယ်ပေါ့နော်။ဒီရပ်ပတ်မှုဖွဲ့စည်းရာကိုယ်စားလှယ်ကိုအခုဖိတ်ခေါ်ပြီးတော့ American အစိုးရတွေ့ဆုံတဲ့စကားပြောတယ်။အဲ့တော့ကိုတုံးလေးအောင်တို့အခု CSO ရပ်ပတ်မှုဖွဲ့စည်းတွေရဲ့ပြောဆိုချက်တွေကဘလောက်ထိအခုသွားမဲ့ US ASEAN စည်းဝေးမှာအခုလုပ်နေတဲ့ US ASEAN စည်းဝေးပေါ်မှာတက်ရောက်မှုရှိမယ်လို့ထင်တယ်။
ဟုတ်ပါ့ကျွန်တော်တို့ကတော့ဗျာဟို CSO တွေကိုလာအမေရိကန်ဆိုးရအနေနဲ့တာဝန်ယူပြီးတော့ဖိတ်ပြီးတော့မှကျွန်တော်တို့အတန်အောင်နားထောင်နေဆိုတော့ဟိုဘာပဲဖြစ်ဖြစ်တော့အခြေခံအားဖြင့်တော့ဟိုဝမ်းလဲဝမ်းသာတယ်ဒါတော်တော်လေးလဲလွှမ်းမိုးမှုရှိမလားလို့တော့မျှော်လင့်ချက်ရှိတယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဒီအခုလိုမျိုးကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေကိုခေါ်တဲ့ကိစ္စကြီးကတော်တော်ကိုသူကအချိန်တူတူအတွင်းမှာဟိုဘယ်လိုကောင်တက်တော့ရိုက်စီစဉ်တာမျိုးကြီးလည်းဖြစ်တယ်နောက်တစ်ခုကရှေ့မှာလုပ်ခဲ့တဲ့အာဖရိကနဲ့ဒီ US နဲ့ဆမ်မစ်မှာဆိုရင်ဒီအရက်ဖက်ဖွဲ့စည်းတွေကဝင်ထိုင်ခွင့်ကိုရတယ်ကျွန်တော်ကတော့အဲ့လိုထိုင်ခွင့်မရဘူးဆိုတော့တစ်ဖက်ကတော့အခြေခံအားဖြင့်တော့အဲတော်တော်လေးမျှော်လင့်စရာရှိပေမဲ့တစ်ဖက်ကလည်းအဲ့လိုမျိုးဖြစ်ပါမလားဆိုရယ်ဆိုရင်ချက်မျိုးတွေတော့ရှိနေတယ်
အဲ့တော့ဒီပေါ်မှာအာဆီယံအစိုးရတွေဘက်ကရောသဘောထားဘယ်လိုရှိလာထိုင်နေ CSO တွေနဲ့ပတ်သက်လို့တို့ကခေါ်ထိပ်ပြီးတော့
ဟုတ်ကဲ့
အတန်ထုတ်တော့
အဲကျွန်တော်ထင်တယ်အာဆီယံအစိုးရရဲ့သဘောထားကတော့ဒီပွဲမှာမဟုတ်ပါဘူးကျွန်တော်အမြဲတမ်းလေးအဲတို့ရဲ့ဒီ summit ဒီအာဆီယံ summit လုပ်လို့ရှိရင်မလုပ်ခင်မှာကျွန်တော် interface လို့ခေါ်တဲ့ဒီအစိုးရနဲ့အရက်ဖက်နဲ့တွေ့တဲ့ပွဲတွေမှာနေကကြည့်လို့ရတယ်လေတို့ကဒီအရက်ဖက်အဖွဲ့တွေပေါ်မှာတိတ်ပြီးတော့တို့ကအလေးထားမှုမရှိခဲ့ဘူးဆိုတော့ကျွန်တော်ထင်တာတော့အဲ့ဒီရိုက်ခတ်မှုတွေတော့မှဒီပွဲမှာရှိသွားသလားလို့တော့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ကတ်ပြီးတော့မှအဖြစ်လောက်နေပါပဲခေါ်လိုက်တာတို့နောက်ပြီးတော့ခုနအာဖရိကပွဲမှာအထက်မှာဝင်ထိုင်ခွင့်ရရင်ကျွန်တော်တို့ဝင်ထိုင်ခွင့်မရတော့ဆိုတာတွေကတချို့ဟာတွေကဒီအမေရိကန်ဘက်ကနေပြီးတော့မှခုနဒီဟိုအာဆီယံနိုင်ငံတွေရဲ့အရက်ဖက်ဖွဲ့ပေါ်မှာထားတဲ့သဘောထားပေါ်မှာနေရိုက်ခတ်ပြီးတော့အဲ့ဒီပေါ်မှာလည်းလုံးကြီးတွေလိုက်လို့သလားလို့တော့ကျွန်တော်တို့အတန်တရားဖြစ်မိတယ်။
အဲ့တော့ဒီဘက်အာဆီယံစင်နိုင်ငံကရက်ဖက်လူမှုဖွဲ့စည်းတွေကိုယ်စားလှယ်တက်လာကြရဲဆိုတော့ဥပမာအာဆီယံနိုင်ငံတွေမှာပဲဒေါ်လေးတင်းကျပ်ရှိနေတဲ့နိုင်ငံတွေရှိသုံးမယ်ဗီယက်နမ်တို့လာအိုဆိုဒီကတက်လာတဲ့ကိုယ်စားလှယ်ကပေါ့ဘယ်လောက်ထိသူတို့လူလူအတန်ကိုစားပြုနိုင်ပါ့မလဲ
သူတို့ကတော့ဗျာကျွန်တော်ထင်တာတော့ကျွန်တော်တို့ဒီကျွန်တော်ကိုရွေးလိုက်တဲ့ပုံစံဆိုရင်တော့ဒါအမေရိကန်တန်ယုံကနေပြီးတော့မှသူဖိတ်တာဆိုတော့သူတို့မှလည်းလို့အမေရိကန်တန်ယုံကတော့ဒီသူတို့စီကရက်ဖွဲ့စည်းရဲ့အခြေအနေပေါ်ကြည့်ပြီးတော့ဖိတ်လိုက်ပုံတော့ရတယ်အဲ့အတွက်ရောက်လာတဲ့လူတွေကတော့သူတို့ပြောတာတွေကတော့မစိုးပါဘူးသူတို့ဒီသူတို့တကယ်အကျက်တဲတွေကိုသူတို့ပြောကြတာများတယ်ဒါပေမဲ့နည်းနည်းလေးထူးထူးခြားခြားတခုကတော့ဒီလာအိုကတယောက်ဆိုလို့ရှိရင်သူတော့ဝင်ရိုက်တဲ့ထဲမှာလည်းသူမပါရဲဘူးနောက်လာအိုမှာဆိုရင်အရန်ကိုဟိုဘယ်လိုခေါ်မလဲတကယ် hot နေတဲ့ issue ဖြစ်တဲ့ဒီ activist တွေကပျောက်သွားတဲ့ကိစ္စအဲ့ဒါဆိုရင် तू ပြောဖို့တော်တော်ကိုတွန့်ဆုတ်တယ်ဘာလို့လဲဆိုတော့ तू ပြန်လို့ရှိရင်ဒုက္ခရောက်မှာဆိုတယ်လို့ तू ပွင့်နေကိုပြောတယ်အဲ့ဒါမျိုးလေးတော့ရှိသေးတယ်သူတို့နိုင်ငံတွေမှာတော့
โอเคအခုဒီ US ASEAN ဒီထိပ်သီးဆွေးနွေးပွဲမှာပေါ့ဒီ American ကတော့သူတို့ အမြဲတမ်းဒီအာဆီယံနဲ့ဆက်ဆံရေးမြန်မာနဲ့ဆက်ဆံရေးမှာအမြဲပြောရဲအစိုးရချင်းနဲ့မကပါဘူးလူလူဖွဲ့စည်းနဲ့ဆက်ဆံရေးပါသူတို့အမြဲတမ်းလုပ်တယ်ဆိုတော့တကယ်ပဲသူတို့ဆက်ဆံရေးကပို့ဝင်လင်းရှိရလားဒါမှမဟုတ်ဟန်ပြသဘောမျိုးရှိနေလားကိုတွန်းလင်းအောင်ရဲ့အမြင
်ခုနလိုမျိုးဒီကတ်မခေါ်တဲ့ဟာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတဲ့တန်းတဲ့ကတော့တော်တော်ဖြစ်မိတယ်နောက်တစ်ခုကတော့ရှေ့မှာလည်းဒီလိုအလားတူအာဖရိကနဲ့လှုပ်သွားပြီးတော့ဝင်ထိုင်ခွင့်ပေးခဲ့တယ်ဒီမှာဒါဆိုရင်အာဆီယံဆိုလည်းဒါအလားတူလုပ်တဲ့နောက်တစ်ပွဲပဲဒါပေမဲ့ဝင်ထိုင်ခွင့်မပေးဘူးဆိုတော့အဲအဲ့ဒါမှာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတဲ့စိုးရိမ်မှုမျိုးတော့ရှိတယ်ကျွန်တော်တို့မှာ
ဟုတ်ကဲ့ကိုတူလင်းကောင်ကကိုဒီသမရအင်ဗီရောကယူဇာလုံချုံကြီးအကြံပေးဆူဇန်ရိုက်စ်တူကနေကိုလွှတ်တော်လေးနဲ့ကိုတွေ့ပြီးတော့မြန်မာနိုင်ငံချင်းတွေကို CS ရဲ့ကိုစားပြောခွင့်ရခဲ့တယ်ပေါ့
ဟုတ်ကဲ့
အဲ့တော့အဓိကဘယ်အချက်တွေကိုပြောပြလဲ
အဓိကတော့ကျွန်တော်ကပြီးခဲ့တဲ့ဒီရွေးကောက်ပွဲပေါ့နော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာသူကဒီကျွန်တော်အတိုက်ခံပါတီကနိုင်သွားတယ်အများစုနိုင်တယ်ဆိုတော့တော်တော်များများကဒီဟိုအထူးသဖြင့်အထက်ကလူတွေတော့မှအဲ့လိုထင်ကြတယ်အပြင်ကလူစုပိုဆိုးတာပေါ့အားလုံးပြီးသွားပြီဒီမိုကရေစီတော့ရောက်သွားပြီဆိုတဲ့ပုံစံမျိုးအမြင်တွေရှိတယ်ဆိုတော့အဲ့လိုအမြင်မျိုးတွေရှိနေမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီပုံမှာကျွန်တော်ကတစုံတရာအဲ့လောက်ထိမဟုတ်သေးဘူးဆိုတော့ပြောပြဖို့အဓိကထားပြီးကျွန်တော်ပြောခဲ့တယ်အထူးသဖြင့်တော့စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးတယ်ပေါ့ခုနဝန်ကြီးဌာနအသုံးကိုင်ထားတယ်မြို့သားလူမျိုးရေးနဲ့ကော်မတီကောင်စီမှာအဲ့စစ်တပ်က majority ရှိနေတော့မယ်အများစုရှိနေတော့မယ်အဲ့ဒါတွေကိုကျွန်တော်ကအဓိကထားပြီးတော့ကျွန်တော်အဓိကပြောခဲ့ပါတယ်နောက်တစ်ခုကတော့ကျွန်တော် CSO တွေရဲ့ဒီ space ပေါ့ CSO တွေကဒီလှုပ်ရှားခွင့်တွေကကျင်းလာနိုင်တယ်ဆိုတဲ့ဟာမျိုးတွေဥပမာအခုဆိုရင်ဟာပြီးခဲ့တဲ့2နှစ်3နှစ်က18တင်နဲ့ပြန်ပြီးတော့ဆွဲနေတာတော့အဲ့ဆွဲနေတဲ့ဝန်ကြီးဌာနကလည်းစစ်တပ်ကထိချုပ်ထားတဲ့ဝန်ကြီးဌာနဆိုတော့အဲ့လိုမျိုးလေးတွေကျွန်တော်တို့ပြောခဲ့ပါတယ်အဓိကထားပြီးတော့
ဆိုတော့ CSO တွေရဲ့ပြောဆိုချက်တွေပုံမှန်ပေါ့ American ဆွေးရပိုင်းကနားထောင်တဲ့ခါမှာလေးတင်နဲ့ရှိရလားသူကအဖြစ်သဘောတွေ့ရလားဘူးသဘောရလ
ဲနားထောင်တာတော့အလေးနဲ့နားထောင်ပါလေသူဒီ Susan Rice ဆိုရင်သူကရောက်လာပြီးတဲ့ချိန်မှာသူနည်းနည်းလေးစကားပြောတယ်ဟာသူတို့ဒီဘွဲကသူလူခွင့်ရေးတို့ governance တို့ကိုလည်းဒီအခုဒီထိပ်သီးဆွေးနွေးပွဲရပါတော့ဟိုဦးစားပေးမှာပါဆိုပြောပြီးတော့ကျွန်တော်တို့ပြောတာတွေတော့ရှောက်နားထောင်တယ်ဆိုတော့မြန်မာနိုင်ငံလည်းအဲ့ထဲမှာတခုအနေနဲ့တော့နားထောင်ပါလေ
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိစ္စဟု
တ်ကဲ့
တနေ့ကပဲကျွန်တော် view နဲ့ဒီမြန်မာဆွေးရပြန်ရဲဝန်ကြီးဦးရထွတ်ပြောတဲ့ခါမှာသူတို့ဘက်ကတော့လက်ရှိအမေရိကန်ကနေရောမြန်မာပေါ်ရှိနေတဲ့တိုင်ခတ်ပစ္စည်းမှုအားလုံးကိုရုပ်ရည်ကိုသူတို့မျှော်လင့်နေကြတယ်။ဘာလို့တစုံတရာယူကော့ပွဲကလည်းပြီးသွားပြီးအမေရိကန်လည်းအနိုင်ရတယ်။အဲ့တော့ကိုတွင်လင်းအောင်တို့ CSU ရဲ့သဘောထားဘယ်လိုရှိပါလဲ
။အဲ့ဒါလေကျွန်တော်တို့တက်ကတော့နည်းနည်းစိုးရင်ချက်ဖြစ်တယ်ဗျ။ဘာလို့ကျွန်တော်ဒီ Susan Rice နဲ့တွေ့ရတဲ့အခါမှာလည်းတချို့ဒီပြတ်မှတ်ထားပြီးပိတ်ဆို့တဲ့အရေးယူမှုမျိုးတွေတော့ဆက်ကင်ထားပါအောင်။ဘာဖြစ်လို့လဲဆိုတော့ NLD နိုင်သွားတယ်ဆိုပေမဲ့အစိုးရအားလုံးက NLD control လုပ်နေတာမဟုတ်ဘူး။အရေးကြီးတဲ့အစိတ်ပိုင်းတော်တော်များများကိုစစ်တပ်က control လုပ်ထားတယ်။အဲ့တော့အဲ့ဟာတွေကိုချိန်ညှိနိုင်မှုဆိုရင်တချို့ပြတ်မှတ်ထားတဲ့ဟာတွေထားဟိုပိတ်ဆို့မှုတွေရှိနေတင်သေးတယ်ဆိုပြီးကျွန်တော်တို့ကပြောခဲ့တယ်။ဒါပေမဲ့အဲ့မှာဒီ Susan Rice ကကျွန်တော်မိကုံးနှစ်ခုပြန်ပြီးတယ်အဲ့ဒီနေရာမှာဆိုတော့တစ်ခုကတော့ဘာလဲဆိုတော့ sanction ကိုဘယ်လိုခြေနေမျိုးမှာထားတင်တယ်လို့ထင်တယ်နောက်တစ်ခုကတော့ NLD ဆိုတာအစ်အနေနဲ့ sanction ကိုထားပါလို့ပြောမယ်လို့ထင်သလားဆိုရင်မိကုံးပေါ့နော်ဆိုတော့အဲ့ဒီမိကုံးနှစ်ခုကိုကျွန်တော်ကြည့်ရတဲ့အခါကျတော့ဘာလို့တော့မြင်ရလဲဆိုတော့ American ဆိုရကဒီပြီးခဲ့တဲ့ရွေးကောက်ပွဲနဲ့လောလောဆယ်ဖြစ်ဘာကြီးမှာဖြစ်နေတဲ့အပြောင်းအလဲပုံမှာသူကတော်တော်ကိုပွဲပြီးတော့မယ်ပွဲပြီးပြီဆိုတဲ့အယူဆမျိုးရှိနေတယ်လို့ကျွန်တော်မြင်ရတယ်ဆိုတော့အဲ့ဒီခုတော့ကျွန်တော်တော်တော်လေးစိုးရိမ်ချက်ဖြစ်တယ်အဲ့လိုစိုးရိမ်ချက်ဖြစ်နေတဲ့အချိန်မှာပဲခုနကဒီသမရကိုယ်စားလှယ်တွေကဒီလိုမျိုးသူတို့အများကြီးဆန့်ရှင်ရုပ်ဖို့မျှော်လင့်နေဆိုတော့ပို့ပြီးတော့စိုးရိမ်မိတယ်ပြောရ
အောင် NLD ရဲ့သဘောထားကိုဘယ်လိုရှိနေမှာလဲ
ကျွန်တော်ထင်တော့ NLD ကသူကဒီခုနအဓိက control လုပ်နေတဲ့စစ်တပ်ကိုသူကနှိမ့်ဖို့နှိုင်းဖို့သူကစူးစမ်းနေတယ်ဆိုတော့ဒါပေမဲ့ဟိုတခါလေကြောက်လို့ရှိရင်အစိုးရတွေရဲ့သူကသူ့ရဲ့ဒီ ethic အရာပေါ့နော်ကျင့်ဝတ်အရာ Facebook အရေးယူပါဆိုတဲ့ပုံစံမျိုးသူတို့အနေနဲ့ပြောဖို့ခက်တယ်ဒါပေမဲ့သို့တော်လည်းပဲသူတို့တွားနေတဲ့သူ့ရဲ့ညှိနှိုင်းမှုအောင်မြင်အောင်ဆိုရင်ဒါကကျွန်တော်တို့ရဲ့ Facebook အရေးယူမှုဆိုတာတွန်းပေးတဲ့ဒါဟို tools တစ်ခုပဲကိရိယာတစ်ခုပဲဆိုတော့အဲ့လိုဟာမျိုးကတော့ရှိတဲ့ ਨੇ ဒါပေမဲ့ NLD ကတော့အဲ့လိုမျိုးထုတ်ပြောလိမ့်မယ်လို့ကျွန်တော်မမြင်ဘူးဒီ Susan Rice မေးတော့လည်းကျွန်တော်အဲ့လိုပြောခဲ့တယ် NLD ကတော့အဲ့လိုမျိုးလုပ်ပါဆိုတာမျိုးထုတ်ပြောလိမ့်မှာမဟုတ်ဘူးဒါပေမဲ့အဲ့ဒါကတော့အထောက်အကူဖြစ်မှာတော့မှန်ပဲ
နောက်ကမြန်မာနဲ့ပတ်သက်လို့ဒီအမေရိကန်မြန်မာဆက်ဆံရေးမှာစစ်ဖက်ဆက်ဆံရေးကိစ္စပါ
okay.
စစ်ဖက်ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကြီးရရှိပါတယ်ချို့ကတော့ဘယ်လောက်ထိပဲဆက်ဆံတင်လဲချို့ကလုံးလုံးမဆက်ဆံတင်သေးဘူးဆိုတော့သဘောထားမျိုးရှိရကိုတွင်းလောင်းတို့ကဘယ်လိုများရှိလဲ
ကျွန်တော်တို့ကတော့ပွင့်နေနေပြောရင်လုံးဝမဆက်ဆံတင်သေးဘူးလို့တောက်လျှောက်ပြောခဲ့တာပေါ့နော်ဒါပေမဲ့ဒီဘက်ရောက်လာတဲ့ခါကျတော့အမေရိကန်ကလည်းသူကအတင်းဟိုတော်တော်လေးကိုဆက်ဆံခြင်းနဲ့သဘောထားမျိုးရှိရအဲနောက်ပြီးတော့ကျွန်တော်ကဒီ police ဟို EU ရဲ့ police reform program သင်ခန်းစာယူပြီးတော့ကိုကဘယ်လောက်တားနေနေသူတို့ကလုတ်သွားတာမျိုးတွေလည်းဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အခုပြီးခဲ့တဲ့ပွဲမှာဘယ်လိုပြောခဲ့လဲဆိုတော့တကယ်လို့အဲ့လိုမျိုးဆက်ဆံကျင်တာဟာမြန်မာစစ်တပ်ရဲ့စိတ်ဝင်စားမှုလို့အမေရိကန်ဆိုရတကယ်မြင်တယ်ဆိုရင်အဲ့လိုမဆက်ဆံခင်မှာတချို့ဒီ benchmark တွေပေါ့နော်ဘယ်လိုမျိုးစံနှုန်းတွေကိုချလိုက်ပါပြီးရင်အဲ့စံနှုန်းတွေကိုပြည့်မီအောင်လို့မြန်မာစစ်တပ်ကိုအရင်တွန်းပေးပါတွန်းကြည့်ပါတွန်းကြည့်လို့ရပြီဆိုရင်တော့ဆက်ဆံပေါ့မရသေးဘူးဆိုရင်တော့မဆက်ဆံနိုင်ဘူးဆိုတဲ့ပုံစံမျိုးပြောခဲ့တယ်ဆိုတော့အဲ့ဒီစံနှုန်းတွေမှာတော့အဓိကတော့အဲသူတို့ရဲ့ဒီ curriculum ပေါ့ဟိုဒီစစ်တပ်တွေမှာရှိနေတဲ့ curriculum တွေကိုဘယ်လောက်ထိသူတို့လှမ်းမိုးနိုင်မလဲခုန military professionalism ပေါ့တကယ်စစ်တပ်အလုပ်ကိုလုပ်လာအောင်လို့ပြန်ပြီးတော့ဖြစ်အောင်အဲ့လိုမျိုးတွေကိုကျွန်တော်ပြောခဲ့တာရှိတယ်နောက်တစ်ခုကစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒါအခွင့်အရေးကံဖြစ်နေတဲ့ကိစ္စတွေနောက်တစ်ခုကစစ်တပ်ကဘေးမထွက်နေဘဲနဲ့ဒီရက်သားဆိုးရရဲ့အောက်မှာပဲရှိပြီးတော့ စစ်တပ်နဲ့လှုပ်ချင်တဲ့ဆက်ဆံမှုမျိုးတွေလည်းကြသားစုကနေတဆင့်သွားရဲဆိုပုံစံမျိုးတွေဖြစ်အောင်အဲ့လိုမျိုးတွေအရင်လှုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တိုက်တွန်းခဲ့တယ်။အဲ့လိုမျိုးတွေဖြစ်ပြီးဆိုရင်တော့ခုန engagement ဆိုတာမျိုးလှုပ်ချင်လို့ပေါ့။အဲ့လိုမျိုးမဖြစ်သေးခင်တော့မလှုပ်တင်သေးဘူးဆိုတဲ့ပုံစံမျိုးတော့ပြောခဲ့
ပါလား။လက်ရှိ American ဆွေကဒီမြန်မာစစ်တပ်နဲ့လုပ်နေတဲ့ human rights dialogue ပေါ့လူခွင်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပေါ့
ကျွန်တော်ထင်တာတော့သူတို့ကတော့ဟိုကျွန်တော်ဒီမျိုးရဲမှရှိတော့ငါလည်းဒီတန်ယုံနဲ့ပတ်သက်ပြီးအဲ့လိုပြောဘူးလေပြောလို့သူကဒီလိုသူတို့ရဲ့ဒီ mindset ပေါ့နော်စိတ်ကိုပြောင်းလာပြီးတော့ခုနစစ်သားစစ်စစ်ကျွန်တော် professionalism ဖြစ်ဖို့အတွက်သူတို့ကဒီလို dialogue တွေလုပ်တယ်ခုနတင်နန်းတွေဘာညာဟိုဘယ်လိုခေါ်မလဲတက်တူတွေမှာသူတို့ကဒီ guest professor တွေဖိတ်ပြီးတော့ပြောမယ်လို့သူတို့ကပြောတယ်ဆိုတော့ဒါတွေကတော့နည်းနည်းလေးဟိုမဆိုးပါဘူး approach နေတော့မဆိုးဘူးဒါပေမဲ့တစ်ခါကြရင်အဲ့ဒီ counter productive effect လို့ခေါ်တဲ့ဟိုသူတို့မထင်တဲ့ဟာတွေဖြစ်လာမှာကိုကျွန်တော်စိုးရိမ်နေဥမာတစ်ဖက်မှာတိုင်းသားတွေနဲ့စစ်ပွဲတွေဖြစ်နေတယ်အရန်တိုက်နေတယ်အဲ့ဒီချိန်မှာအဲ့လိုတိုက်နေတဲ့အချိန်မှာဟိုတစ်ဖက်ကဒီလိုဆက်ဆံမှုတွေကိုတိုးမြှင့်လှုပ်ဆောင်နေရဆိုရင်ဘာဖြစ်သူတို့စိတ်ထဲမှာဟာငါတို့လုပ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့အမေရိကန်ကတော့သဘောတူတယ်ဆိုတဲ့ပုံစံဖြစ်နေတယ်ဆိုတဲ့ပုံစံမျိုး morally ပေါ့နော်စိတ်ပိုင်းဆိုင်ရာဒီအထောက်ပံ့ရတာမျိုးတွေဖြစ်သွားမှာကိုကျွန်တော်အရန်စိုးရိမ်နေဆိုတော့အဲ့လိုမျိုးတော့တည်ထားသင့်တယ်
ရွေးကောက်ပွဲနဲ့ပတ်သက်လို့အခု2016ရွေးကောက်ပွဲကိုတမန်ဦးဘာမကလည်းဒီရွေးစားစီရအဖွဲ့မေခွန်းမှာပြောသွားတယ်ချီချူသွားတယ်ချီချူသွားဆိုတော့ဒီစုံတရားပါပြောလွတ်လပ်နဲ့ဖြစ်သွားတယ်အဲ့တော့ဒီအနေထားမျိုးမြင်နေတော့အမေရိကန်ကလည်းသူ့ရဲ့ benchmark တွေပြောတဲ့အခါမှာဒီရွေးကောက်ပွဲဆိုတဲ့ဒိုင်းတာချက်တစ်ခုပါပါတယ်အဲ့တော့ဒီစုံတရား American policy ကဒီပေါ်မှာရွေးသွားနိုင်လားကိုယ်တွင်းလင်းအောင်မြင
်ကျွန်တော်ထင်တာတော့ရွေးလိမ့်မယ်ဗျာဘာလို့သူတို့ဒီ Susan Rice ရဲ့အပြောဆိုရောနော်ကျွန်တော်တွေ့ခဲ့တဲ့အခြေအနေကနောက်ဥဘားမားရဲ့အပြောဆိုတော့ကရွေ့သွားမယ်ဆိုတဲ့ပုံစံရှိတယ်ဆိုတော့အဲ့ဒါကလည်းတစ်ဖက်ကကြည့်ရင်တော့ကျွန်တော်အနေနဲ့တော့စိုးရိမ်စရာလိုမြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲကဘလောက်ပဲ free and fair ဖြစ်ဖြစ်ခုန2008အောက်မှာသူတို့ကဘယ်လိုမျိုးအာဏာကို control လုပ်ရမယ်ဆိုတော့သူရဲ့အစင်လိုက် setup တွေကရှိပြီးသားလို့ကျွန်တော်ထင်တယ်။ဆိုတော့သူတို့အကောင်းဆုံးအခြေအနေသူတို့အများဆုံးအနိုင်ရမယ်ဆိုရင်တောင်မှခုနဝန်ကြီးဌာနတုံးကူနဲ့အမျိုးသားကော်မတီနဲ့လုံခြုံရေးကောင်စီကနေထိန်းချုပ်ထားမယ်။အဆိုးဆုံးအခြေအနေခုလိုမျိုးရှုံးသွားပြီဆိုလို့ရှိရင်သူတို့ကအရေးပေါ်အခြေအနေတွေသူဖန်တီးလို့ရတယ်အရေးပေါ်ခြေနေဖြစ်သွားပြီဆိုရင်စစ်တပ်ကိုတရားဝင်အာဏာလွှဲရမယ်ဆိုတဲ့ဟာအပိုက်ကယူကောက်ပွဲဟိုဟာကျွန်တော်တို့ဒီဖွဲ့စည်းပုံခြေအနေမှာပါပြီးသားဆိုတော့ဒီယူကောက်ပွဲရဲ့ရလဒ်ကကျွန်တော်တို့အနေနဲ့အစိုးရကလည်းပြောခဲ့ပါတယ်ဒါဆိုရင်တော့အပြောင်းလဲလေးရဲ့လမ်းစားတော့မြင်ရပြီလို့ကျွန်တော်အနေနဲ့အကြမ်းဖျင်းပြောနိုင်ပေမဲ့ဒါအကြီးမားအောင်မွေးတော့မဟုတ်ဘူးအဲ့အတွက်အဲ့ပေါ်မှာမှီပြီးတော့အမေရိကန်ပေါ်လစီအကြီးကြီးရွေးသွားမယ်ဆိုရင်တော့ဒါကကျွန်တော်တို့အတွက်အနှုတ်သဘောဆောင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်တယ်လင်းအောင်ခုနဆန်ရှင်ကဒီစုံတရားရှိထားတဲ့နေဆိုဘလို့ဟာမျိုးတွေကြံနေတယ်
အဲကျွန်တော်ထင်တယ်ဥမာစစ်တပ်ကခုနကျွန်တော်ပြောတယ်မြောင်းမှာဆိုရင်အရန်ဆိုးနေတာကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပြည်သူအရန်နှိပ်စက်တယ်နော်ကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေဖြစ်တယ်နောက်တစ်ခုကစစ်တပ်နဲ့ဆက်ဆက်တဲ့ခရိုနီတွေပြည်သူအရန်ဟာချိုးဖောက်မှုတွေအရန်လုပ်တယ်နောက်ပြီးတော့ဒီစစ်တပ်ကိုယ်တိုင်လည်းတိုင်းဒေသတွေမှာချိုးဖောက်မှုတွေရှိတယ်အဲ့တော့ကျွန်တော်တို့ကစစ်တပ်စီးပွားရေးနဲ့ပတ်သက်တဲ့စစ်အရာရှိတွေဒါမှမဟုတ်ရှင်တဲ့စစ်တပ်စီးပွားရေးစစ်တပ်နဲ့ပတ်သက်နေတဲ့ခရိုနီတွေသူတို့အပေါ်မှာတော့အဲဒီကနပြောတဲ့ချိုးဖောက်မှုတွေဖြစ်လာတယ်ဆိုရင်ပြစ်မှတ်ထားပြီးတော့အရေးယူမျိုးတွေဆက်ပြီးတော့ထားတဲ့လို့ထင်တယ်နောက်တစ်ခုကဒါကလည်းအမေရိကန်ရဲ့စပြီးတော့ပိတ်ဆို့မှုတွေချခဲ့တာသူတို့ချခဲ့တဲ့ဒါစံနှုန်းပဲလေချိုးဖောက်မှုတွေရှိလို့သူတို့ပိတ်ဆို့မှုတွေလုပ်တယ်ဆိုတော့ဒီချိုးဖောက်မှုတွေမြင့်တက်နေသေးတယ်ဆိုရင်တော့ပိတ်ဆို့မှုတွေရှော့ချဖို့ဆိုတာကတင့်တော်တဲ့ကိစ္စတခုမဟုတ်ဘူးလို့မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကတော့ဒီ US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲနာပေါ့
ဟုတ်ကဲ့
ဟောတချိန်လုံးက US ASEAN ဆက်ဆံရေးမှာမြန်မာကြောင့်အဟန့်တားမျိုးတွေဖြစ်ခဲ့တာရှိတယ်ဥပမာအမေရိကန်နိုင်ငံလိုနေရာမျိုးမှာလုပ်လို့မရဘူးဒါပထမဆုံးချိန်မှာအမေရိကန်ကလုပ်ခဲ့တာဒါပေမဲ့မြန်မာပြည်ကလည်းပြောင်းသွားပြီပမာဆွေရပိုင်းလည်းလာလို့ရပြီဆိုတော့အဲ့တော့ခုအနေထားမှာပေါ့ US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲနာဘယ်လိုရှိအောင်မလုပ်ဖို့တောင်းလဲ
ကျွန်တော်ထင်တယ်အဲ့ဒါလည်းကျွန်တော်ပြောရရင်တော့ကျွန်တော်တို့မှာစိုးရိမ်စရာတွေတော့များနေတာပေါ့ဗျာအဲ့ဒါလည်းစိုးရိမ်စရာတခုလို့ဖြစ်တယ်အစတော့ကအဲ့တခုဆိုတာပြချင်းမြန်မာအောင်ဆန်းနူတာပြတယ်အခုတော့တော်တော်များများဒီအနောက်ဖက်ပေါ့နော် West ကအရာရှိတွေနိုင်ငံကောင်းတော်တော်များများနိုင်ငံတွေကိုပြောင်းကျင်ရင်မြန်မာပြည်လိုဖြစ်အောင်ကြိုးစားပါဆိုတဲ့ပုံစံမျိုးအဲ့လို role model ပုံစံမျိုးပြောနေတာတော်တော်အန္တရာယ်ရှိတယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုမြန်မာပြည်ကတကယ်ပြောင်းလဲသေးတာမဟုတ်သေးဘူးတချို့နေရာဟန်ဆောင်ပြောင်းလဲနေတာနောက်တစ်ခုကမြန်မာပြည်ရေမဟုတ်ဘူးဗျအဲ့တခုကကျွန်တော်သူတို့တွေနဲ့တွေ့တိုင်းပြောဖြစ်တယ်အာရှာကြီးတခုလုံးကဟိုတော်တော်လေးပြောင်းလဲသွားပြီလွန်ခဲ့တဲ့နှစ်20အားဆိုရင်ဒီအာရှာကြီးတခုလုံးကနော်ဒီမိုကရေစီလူ့ခွင့်ရေးဆိုတော့သူတို့ကလုံးဝဟိုမကင်ဘူးတော့သူတို့ ਨੇ ဝေးဝေးနေရဲ့နောက်သူတို့အမြဲတမ်းပြောတာ Asian value အာရှတန်ဖို့ဒါပေမဲ့အခုချသူတို့အဲ့လိုမဟုတ်ဘူးအဲ့လူခွင့်ရေးဒီမိုကရေစီဆိုတဲ့ဟာတွေကိုယူပြီးတော့အဲ့ထက်အဟာတွေကိုဘယ်လို manipulate လုပ်မလဲပေါ့သူတို့အကျိုးရှိအောင်ဘယ်လိုတုံးချမလဲဆိုတော့ကောင်းကောင်းသိလာကြပြီဆိုတော့ဟိုကမ္ဘောဒီးယားတော့ပါဆိုလဲအဲ့လိုပဲဆိုတော့မြန်မာကလည်းအဲ့ထက်အတကူပဲအဲ့လိုမျိုးဘယ်လိုအုံချပြီးတော့လူတို့ကိုထိန်းချုပ်အောင်မလဲဆိုတော့လုပ်နေတာပဲဒါပေမဲ့အဲ့ဒီအပေါ်မှာ American တို့ဒီနောက်နိုင်ငံခေါင်းဆောင်တွေကမမြင်တာပဲလားမြေသားနဲ့ပဲတခြား interest တွေကြောင်းလာတော့မသိဘူးဟာဒီလိုမျိုးဒါအောင်မြင်မှုတစ်ခုပဲဒီလိုလှိမ့်လို့ကြပါလို့ပြောလာတဲ့ဟာတွေကနည်းနည်းတော့အန္တရာယ်ရှိတယ်အခုဆိုရင် ASEAN မှာတော့မြန်မာနိုင်ငံကိုအဲ့လိုတောင်မှ role model တစ်ခုလို့ပြောနေတာမျိုးတွေကတော့ကြားနေရတာရှိတယ်အဲ့ဒါလည်းတစ်ဖက်ကတော့အန္တရာယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ကုသလင်းအောင်ကျေးဇူးများ
ဟုတ်ကဲ့ကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် February လ23ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line line meter 190ရုပ်ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်တော့ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူချာဆံပြသတင်းများအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်မှာမယ်။အတွင်ကူပြောင်းရေးပထမအဆင့်အောင်မြင်ပါလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကိုကြီးတင်ဆက်ထားပါရရှင်။
လာမယ့်မတ်လ18ရက်နေ့ကျရင်တွတ်တော်အသီးသီးကနေဒုသမ္မတသမ္မတလောင်းရွေးချယ်တင်မြောက်ပွဲတွေစပြီးလှုပ်ပါတော့မယ်။ခုချိန်ကနေစတွေ့ရင်25ရက်မြောက်နေ့မှာစပြီးအကောင့်ထည့်ဖော်မဲ့တွတ်တော်ရဲ့အရေးကြီးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။သမ္မတသစ်ဦးဆောင်တဲ့အစိုးရအဖွဲ့သစ်စပြီးတာဝန်ယူနိုင်မဲ့နေ့နဲ့တွေ့ရင်တော့ရက်ပေါင်း40နီးပါးလိုပါသေးတယ်။ဒါဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးပထမအဆင့်ပြီးမြောက်ဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်ဒီအတွင်ကူပြောင်းရေးအချိန်ကာလကိုအေးအေးချမ်းချမ်းပဲဖြတ်ကျော်နိုင်ကြမလားပြဿနာအခက်အခဲတစုံတရာကြုံရနိုင်သေးသလားဆိုတာအားလုံးကယဉ်တမမနဲ့စောင့်ကြည့်နေကြတဲ့ကာလလည်းဖြစ်ပါတယ်အဲ့ဒီလိုစိတ်တဝင်စားစောင့်ကြည့်နေကြသူတွေထဲမှာမြန်မာနိုင်ငံသားတွေတင်မကနိုင်ငံတကာအတိုင်းဝိုင်းလည်းပါဝင်ပါတယ်မြန်မာအတွင်ကူပြောင်းရေးပထမအဆင့်အဆင်ပြေချောမွေ့နိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
မြန်မာနိုင်ငံဟာဆက်အနာရှင်စနစ်ကနေဒီမိုကရေစီစနစ်စီသွားရလမ်းမှာအသွင်ကူးပြောင်းရေးဆိုတဲ့ကာလကိုနှစ်အတော်ကြာဖြတ်သန်းရပါဦးမယ်။ဒီမိုကရေစီစနစ်ဆိုတာဟာတိုင်းပြည်ရဲ့အရေးအယာအရရက်ကိုပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေကအပြည့်အဝစီမံခန့်ခွဲအုပ်ချုပ်ခွင့်ရှိတဲ့အခြေအနေကိုခေါ်ဆိုတာမို့စစ်တပ်ဟာအရက်ဖက်အုပ်ချုပ်ရေးအောက်လုံလုံလျားလျားရောက်သွားခြင်းတပ်မတော်ဟာအရက်သားအစိုးရလက်အောက်မှာကာကွယ်ရေးတာဝန်ကိုပဲ professional pp တတထမ်းဆောင်ခြင်းရောက်မှခေါ်နိုင်တာမို့အချိန်ကိုစောင့်ကိုစောင့်ရပါလိမ့်မယ်တိတ်ကြခင်ပေါပေါလာမဲ့အသွင်ကူးပြောင်းရေးကိုပထမအဆင့်ခေါ်ရတာကတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရက်ရောသူ့ဘာသူတီးခြားရက်တည်နေတဲ့တက်မတော်တရက်ကပါအပြိုင်တရှိနေလို့ပါပဲကဘာပေါ်မှာအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီပြောင်းလဲသွားတဲ့နိုင်ငံပေါင်းများစွာရှိပါတယ်အသွင်ကူးပြောင်းချပုံတွေကလည်းအမျိုးမျိုးရှိနေတာပါသွေးထည်တန်ယူမှုတွေဖြစ်ပွားပြီးမှပြောင်းလဲသွားတဲ့နိုင်ငံတွေရှိသလိုလူထုအုံကြွားမှုကြီးတွေဖြစ်ပွားပြီးမှပြောင်းလဲသွားတာမျိုးလည်းရှိပါတယ်အလားတူအကြောင်းအမျိုးမျိုးကြောင့်သွေးထည်တန်ယူမှုလည်းမဖြစ်ကြီးကျယ်တဲ့လူထုဆန္ဒပြမှုကြီးတွေလည်းမဖြစ်ခဲ့ပါဘဲနဲ့ပြောင်းလဲမှုကိုစတင်လိုက်နိုင်တာတွေလည်းရှိခဲ့တာပါပဲလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပုံစံလိုမျိုးဟာကဘာမှာပထမဦးဆုံးဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူ
းမြန်မာနိုင်ငံအနေနဲ့အသွင်ကူးပြောင်းရေးကိုအောင်မြင်ဆုံးခန်းတိုင်တဲ့အထိသွားဖို့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပထမအဆင့်အဆင်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်ဖို့လိုပါတယ်လက်ရှိအသွင်ကူးပြောင်းရေးပထမအဆင့်ဟာကျေနပ်နိုင်ပွဲရာရှိပါသလားဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်မြန်မာနိုင်ငံဟာဆက်အနာရှင်စနစ်အမျိုးမျိုးအောက်မှာရာစုနှစ်တဝက်ကျော်နေခဲ့ရတဲ့တိုင်းပြည်တစ်ပြည်ပါတိုင်းပြည်အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးမှာပြည်သူ့ဆန္ဒလုံးဝပါဝင်ခွင့်မရခဲ့တာလဲရာစုနှစ်တဝက်ကျော်ပါအခုအသွင်ကူးပြောင်းရေးပထမအဆင့်အောင်မြင်သွားရင်ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အမတ်တွေကဥပဒေပြုတ်ရေးကိုလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်ကြပါလိမ့်မယ်။ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့သမရအစိုးရအဖွဲ့နဲ့ပြည်ထောင်စုအဆင့်အဖွဲ့စည်းတွေပြည်နယ်နဲ့တိုင်းအစိုးရတွေပေါ်ပေါက်လာနိုင်မှာဖြစ်ပါတယ်။ဒီပြိုင်နက်ထဲမှာအရင်အာဏာရှင်တွေပြဋ္ဌာန်းပေးသွားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်အသီးသီးမှာတမတော်ကာကွယ်ရေးဦးစည်းချုပ်ကခန့်အပ်တဲ့တမတော်သားအမတ်25ရာခိုင်နှုန်းရှိနေမှာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေကရွေးကောက်လိုက်တဲ့အမတ်တွေဟာတမတော်ကသဘောမတူပဲဖွဲ့စည်းပုံကိုပြင်ဆင်နိုင်ကြအောင်မှမဟုတ်သေးပါဘူးတမတော်ဟာတီးကြအဖွဲ့စည်းအနေနဲ့ရည်တည်နေမှာဖြစ်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရဲချုပ်တွေကိုတမရကခန့်အပ်နိုင်အောင်မှမဟုတ်ပါဘူး နိုင်ငံတကာအတွေ့အကြုံအရပြောရရင်လက်ခံနိုင်လောက်တဲ့အသွင်ကူးပြောင်းရေးအစပ
ါနိုင်ငံတကာကိုလေ့လာကြည့်ရင်အခုလိုအသွင်ကူးပြောင်းရေးပုံစံမျိုးတောင်အမေရိကတိုက်ကချီလီနိုင်ငံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကိုအပြတ်အသတ်မဲပေးပြီးစစ်တပ်ကြောထောင်နောက်ခံပြုပြည်ခိုင်ဖြိုးပါတီကိုပယ်ချလိုက်တယ်လို့1988ခုနှစ်တုန်းကချီလီမှာအာနာရှင်ဗိုလ်ချုပ်ကြီးပီနိုချေကိုသမရတင်မြောက်မဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ချလိုက်တာနဲ့အတူအသွင်ကူးပြောင်းရေးကိုအစပြုခဲ့တာပါမြန်မာနိုင်ငံမှာလိုပဲအဲ့ဒီအချိန်တုန်းကချီလီမှာသူ့ဘာသူရက်တီတဲ့စစ်တပ်ရှိနေပြီးအာနာရှင်ပီနိုချေဟာကာကွယ်ရေးဦးစီးချုပ်တာဝန်ယူထားပါတယ်လက်ရှိဖွဲ့စည်းပုံကြောင့်ဒေါ်ဆန်းစုကြည်သမရဖြစ်ခွင့်မရတယ်လို့ပဲအဲ့ဒီအချိန်တုန်းကသမရဖြစ်နိုင်ခြေအရှိဆုံးရီကာဒိုလာဂိုစ်ကလည်းစစ်တပ်ကအာဏာပြန်သိမ်းနိုင်ဂျီကိုချင့်တွက်ပြီးတမရရွေးကောက်ပွဲမဝင်ခဲ့ပါဘူး။မြန်မာလွှတ်တော်မှလည်းပဲအဲ့ဒီအချိန်ချီလီအထက်လွှတ်တော်မှလည်းရွေးကောက်ခံမဟုတ်သူတွေပါဝင်နေတာဖြစ်ပါတယ်။ချီလီအတိုက်အခံတွေဟာဗိုလ်ချုပ်ကြီးပီနိုချေရဲ့အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီအောင်မြင်စွာအသွင်ကူးပြောင်းနိုင်ခဲ့ပါတယ်။အသွင်ကူးပြောင်းမှုစတင်ပြီးနောက်10နှစ်အကြာမှရီကာဒိုလာဂိုစ်တမရဖြစ်ပါတယ်။အသွင်ကူးပြောင်းပြီး15နှစ်အကြာမှရွေးကောက်ခံမဟုတ်တဲ့အထက်လွှတ်တော်အမတ်တွေကိုဖယ်ရှားလိုက်နိုင်ပြီးကာကွယ်ရေးဦးစီးချုပ်တွေနဲ့ရဲချုပ်တွေကိုလည်းသမရကယာဒူးကနေဖယ်ရှား권ရှိလာပါတယ
်။ပြောရရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာဘယ်နိုင်ငံတစ်ခုခုနဲ့မှလုံးဝထပ်တူတူညီတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ဆင်တူတာတွေလေလာအတူယူစရာနိုင်ငံတွေတော့ရှိပါတယ်။အဲ့ဒီထဲမှာချီလီအသွင်ကူးပြောင်းရေးကနေသင်္ကန်းစာယူနိုင်တာဖြစ်ပါတယ်။ချီလီသင်္ကန်းစာအရအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်မြင်မြင်ဆောင်ရွက်ဖို့လိုပါတယ်။ချီလီထက်ကံကောင်းတာကမြန်မာနိုင်ငံမှာပီနိုချေလိုဆက်အနာရှင်တယောက်ယောက်ဆက်ပြီးအာဏာရှိမနေတာပါပဲ။ဒီအတွက်လက်ရှိချိန်မှာဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကရောတပ်မတော်ဘက်ကပါနှစ်ဖက်စလုံးဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာပြီးအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်အောင်မြင်မြင်ကျော်ဖြတ်နိုင်မှသာလျှင်ဒီမိုကရေစီပန်းနိုင်စီသွားရလမ်းဖြောက်ဖြူးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါမယ
်။ UCT အောင်မြင်ရဲ့ပြည်ရင်းသတင်းတုံသက်ချက်ပါရှင်ခရော်လာမဲအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမဲ့အကြောင်းမိတ်ဆက်ပေးချင်ပါတယ်
ရရှိများရှင်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေရှားမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းရှားမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအတိဒုက္ခရောက်နေကြရပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်ကြိမ်လုပ်ခဲ့ပေမဲ့မငြိမ်းချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပုံစံသစ်နဲ့ချဉ်းကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-2382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါလိမ့်ရှင
်။လာမယ့်အင်္ဂါနေ့ည9:00နာရီဒါရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကလည်းတင်းငွေတွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတန်နာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ။
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်အုံဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးသွားချင်ပါသေးတယ်။VOA American အတန်းကနေကဘာတလွားရုပ်မြင်သံကြားနဲ့ရေဒီယိုတင်ဆက်မှုတွေအတွက်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သူကတော့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်။သူက Facebook စာမျက်နှာမှာ VOA ကိုအကောင်းဆုံးကျေငါးဝင့်ပေးပြီးတော့အခုလိုမှတ်ချက်ရေးသားလာပါတယ်
။ VOA တစ်ဖွဲ့သားလုံးမင်္ဂလာပါ။နိုင်ငံပေါင်းများစွာရဲ့ပိတ်နေတဲ့နားရီမျက်စိတွေကိုဘာသာစကားမျိုးစုံနဲ့ရေဒီယိုတယ်လီဗေးရှင်းအစီအစဉ်တွေထုတ်လွှင့်ပေးနေတဲ့ VOA နောက်ကိုမျိုးသားချင်းချင်းလက်နဲ့နဲ့အနိုင်ကျင့်ဗိုလ်ချုပ်အုပ်ချုပ်နေတဲ့အာဏာရှင်အစိုးရတွေမဟုတ်မမှန်လှုပ်ကြံဝါဒဖျက်နေတဲ့ဒီမျက်စိပိတ်နားပိတ်သတင်းတွေကိုအထောက်ဖြည့်ပြပေးခဲ့တဲ့ VOA ကိုကမ္ဘာနိုင်ငံများကိုစားကျေးဇူးမင်္ဂလာပါလို့ပြောချင်ပါတယ်အချိန်ပိုင်းရုတ်တံလွှတ်ပေးတာကိုလည်းကျေးဇူးပါဒီမိုကရေစီဝါဒကမ္ဘာကိုအပြည့်လွှတ်နေတဲ့အထိစူးစမ်းကြပါကိုမျိုးသားအချင်းချင်းလက်နက်နဲ့ဖိနှိပ်ပြီးပြည်သူကိုအုပ်ချုပ်နေတဲ့ကမ္ဘာအာဏာရှင်နိုင်ငံများပပျောက်သွားစေဖို့ VOA ရေးဆက်လက်ကြီးတက်ကြပ
ါကျွန်တော်ဝင်းသိမ့်မြင့်ပါဆိုပြီးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့အမှတ်ချက်ပေးစာရေးလာတဲ့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်အေးဝင်းဆိုတဲ့သောရရှင်ကတော့သူဘယ်အစီအစဉ်ကိုအကြိုက်ဆုံးလဲဆိုတာကိုစာရေးပြီးတော့ပြောပြလာပါတယ
် VOA ဝိုင်းတော်သားတွေအားလုံးကျမ်းမာပျော်ရွှင်ကြပါစေအစီအစဉ်အားလုံးကိုနှစ်သက်ပါရယ်ဗျာအထူးသဖြင့်ဓာတ်ရိုက်လေလိုင်းကိုပို့ပြီးသဘောကျပါတယ်အခြေခံလူဒန်းသားများရဲ့ပြောကြားဆွေးနွေးချက်တွေကိုအဓိကဆွေးနွေးကြရင်တိုင်းပြည်ရဲ့ပြည်ပင်ပြောင်းလဲရေးအတွက်အသေးချာပေါက်အထောက်အကူဖြစ်နိုင်မှာပါ
။ဒါရိုက်လေလိုင်းအစီအစဉ်ကိုသဘောကျပါတယ်လို့တော်ရရှင်အေးဝင်းကရေးလာတဲ့အချိန်မှာပဲတော်ရရှင်ခင်ရွှေကတော့ကျွန်တော် VOA ကနေအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တနင်္ဂနွေနေ့ထုတ်လွှင့်မှုမှာခွေးရူးယောဂအန္တရာယ်မဖြစ်ပွားအောင်လို့ဘယ်လိုများကာကွယ်မှုတွေပြုနိုင်လဲဆိုပြီးတော့ဒေါက်တာတန်းစောကအစီအစဉ်တင်ဆက်ပေးတာကိုကြည့်ရှုပြီးတော့အခုလိုတုံ့ပြန်ရေးသားလာပါတယ်။
ခွေးယူမကိုက်ခံရခင်ကာကွယ်ဆေးထိုးတာထက်အကိုက်ခံရပြီးမှထိုးသင့်ပါတယ်။တချို့ကာကွယ်ဆေးတွေကလူကိုမလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေဖြစ်စေတယ်လို့သိရပါတယ်။အဓိကကတော့ခွေးမကိုက်ခံရအောင်ကြိုတင်ကာကွယ်ရေးတွေခွေးလေခွင်းလွင့်ပပျောက်ရေးစီမံကိန်းတွေကိုဘယ်ဌာနကတာဝန်ယူဆောင်ရွက်နေတယ်လဲဆိုတာဝိဝါဒတွေကွဲနေပါတယ်။ကျန်းမာရေးဌာနကလားမြို့တော်စီပင်ဌာနကလားမသိရပါဘူးခင်ဗျာ
ဒါကတော့ခင်ရွှေဆိုတဲ့သောရရှင်က VOA ကထုတ်လွှင့်ပေးခဲ့တဲ့တင်းငရီရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုပြီးအဲ့ဒီအစီအစဉ်ထဲမှာပြောထားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးသူသိလာတာကိုဝေမျှလာတာဖြစ်ပါတယ်ရှင် VOA ကလည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းလွှာတွေထဲမှာတော့ဒီရေဒီယိုတင်ဆက်မှုတွေမှာလွတ်တော်တင်တဲ့အစိမ်းခုံမှုများဆိုပြီးတော့ရန်ကုန်ကသတင်းတော်ကိုထက်အောင်တင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်သူကမြန်မာနိုင်ငံရေးမှာအစိမ်းခုံမှုတွေရှိတာအဆမ်းမဟုတ်ပါဘူးလို့ဆိုလာပါတယ်ဆိုင်ဆွေမောင်ဆိုတဲ့တော်ရရှင်က
စင်ခုံမှုတွေကအခုမှရှိလာတာမဟုတ်ပါဘူးအရင်ကတည်းကဆိုင်ပို့လို့တွေ့လာတာကလည်းတက်တည်ပါပဲအခုမှခြေလန်းတက်လေးစမလို့ဟန်ပြယုံလေးပဲရှိပါသေးတယ်1990လို့မဖြစ်အောင်ကျော်လွှမ်းနိုင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အရေးချင်းဟာကဘာအသည့်ပါနိုင်ငံအတွက်အကျိုးဖြစ်ထွန်းစေမယ့်အရာအလုံးကိုလက်တွဲပူးပေါင်းလို့ဆောင်ရမယ်ဆိုတာသူ့ရဲ့မြင့်မြတ်တဲ့စိတ်တက်နဲ့စိတ်ကောင်းစင်နာအမှန်ပါလူမျိုးစွဲပါတီစွဲပုဂ္ဂိုလ်ရေးဘာတစ်ခုမှမရှိပဲဒေါအောင်ဆန်းစုကြည်လိုစိတ်သက်ခံယူချက်မျိုးလူတိုင်းမှာရှိကြဖို့ပဲလိုမယ်ထင်ပါတယ်ဗျာစင်ခုံမှုတိုင်းကိုတတိရှိရှိရေရေဝဝင်အချမ်းမဖက်ငင်းချမ်းတဲ့နီးလနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာမျောလင်းချင်းနဲ့ဆန္ဒပြဝအောင်ဆိုတာကတော့ဘယ်ဖျားမှမစွမ်းဆောင်နိုင်ပါဘူးဘုရားဖျားကတော့ဟောကြားတော်မူခဲ့ပါတယ်ဗျာအတားကြီးအတနောနာထောမိမိကိုယ်သာယုံကြည်ကိုးကွယ်ရပါနိုင်ငံသားအလုံးဟာကိုလိုချင်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတကယ်လိုချင်စိတ်နဲ့လိုချင်တဲ့သူတိုင်းကိုကိုတိုင်းဝိုင်းဝန်းလက်တွဲပူးပေါင်းဆောင်ရင်ဘယ်မှောင်ဘလောက်မှမောင်အလင်းဆိုတာရှိလာအောင်ပါပဲဗျာ
စိန်ခေါ်မှုတွေကတော့ရှိတာပါပဲအကြမ်းမဖက်ငိမ့်ရတဲ့နီလန်းနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာဆိုပြီးဒီတော်ရရှင်ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြသလိုပဲနိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို VOA ကသတင်းတင်ပြတာတွေကိုကြည့်ရှုနားဆင်ပြီးတော့လည်းတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလက်ခံရရှိပါရစေ။အမေရိကန်ပြည်အောင်စုမှာတရားရုံးချုပ်တရားသူကြီးတဦးကွယ်လွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတရားသူကြီးတစ်ထားရှိရေးသမ္မတနဲ့လွှတ်တော်ကြားအငင်းပွားနေတဲ့ကိစ္စသောရရှင်တွေလည်းသိမယ်ထင်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးတဦးလွတ်လပ်တဲ့အခါမှာသမ္မတအဆိုပြုလာတဲ့ဘယ်သူကိုမဆိုအထက်လွှတ်တော်ဘက်ကအစင်းစားပေးရမယ်ဆိုတာကိုအမေရိကန်ရဲ့ဖွဲ့စည်းပုံမှာဖော်ပြထားပြီးသားဖြစ်တယ်လို့သမ္မတအိုဘားမားကပြောလိုက်တာပါ။ဘာကြောင့်သူဒီလိုပြောရသလဲဆိုရင်တော့ဒီကွယ်လွန်သွားတဲ့တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးဖို့သမ္မတရဲ့အဆိုပြုချက်ကိုအထက်လွှတ်တော်ကကြားနာစစ်ဆေးဖို့ဘလို့အကြောင်းမျိုးနဲ့ငင်းဆန်နိုင်လဲဆိုတဲ့အပေါ်မှာသူ့ဘက်ကနေခိုင်ခိုင်မာမာအကျိုးအကြောင်းပြအရှင်းလင်းနိုင်ပါတယ်ဆိုပြီးတော့သမ္မတအိုဘားမားပြောတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ညင်ညီထုံးကအခုလိုတုံ့ပြန်ရေးသားလာပါတယ်ရှင်
။လေးလာရောက်တော့အမေရိကန်တရားရုံးချုပ်တရားသူကြီး၉ယောက်ရှိနေတဲ့အထက်မှာ၅ဦးကို Republican သမ္မတတွေကရွေးခဲ့ပြီးတော့ကျန်တဲ့၄ယောက်ကိုတော့ Democrat သမ္မတတွေကရွေးခဲ့ပါတယ်။အခုသစ်ဆုံးသွားတဲ့တရားရုံးချုပ်တရားသူကြီးကို Republican သမ္မတ Reagan ကရွေးခဲ့တာပါ။ဒါကဥပမာက Democrat တွေသဘောကျမဲ့တရားရုံးချုပ်တရားသူကြီးတယောက်ရွေးဖို့လိုနေတော့သူ့ရဲ့သက်တမ်းမကုန်ရင်အတီးဖြစ်ချင်နေပုံပေါက်တယ်။Republican တွေဘက်ကလည်း American သမ္မတရွေးပွဲတွေရဲ့အစဉ်လာအတိုင်းဒီတစ်ခေါက် Democrat တွေရှုံးဖို့များတယ်ဆိုပြီးတော့တွက်ထားတော့ နောက်တက်လာမယ့် Republican သမ္မတကပဲဒီလိလက်နေတဲ့နေရာကိုရွေးချယ်စည်းခြင်းနဲ့အားပြိုင်မှုကိုတော့စောင့်ကြည့်ရပါအောင်မယ်
။ဒါကတော့ American ပြည်ထောင်စုမှာလက်တလုံးအများပြည်သူစိတ်ဝင်စားနေကြတဲ့ကိစ္စဖြစ်တဲ့တရားသူကြီးသစ်ထားရှိရဲ့သမ္မတနဲ့လွှတ်တော်ကြားအငင်းပွားနိုင်တဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးတော့ VOA သောရရှင်ညီညီထွန်းသူ့ရဲ့အမြင်ကိုတုံ့ပြန်ရေးသားလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာကိုပေါ်ပြပေးပြီးတော့အခုသောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတေးလေးတပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပေါ်ပြပေးသွားဖို့ရှိပါတယ်ရှင်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သချင်းလေးကတော့ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းနမှာထိပ်ဆုံးနံပါတ်30ရဲ့ဝင်ပြီးတော့နံပါတ်4နေရာချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်။အရင်တစ်ပတ်ကဒီသချင်းလေးကနံပါတ်9နေရာမှာရှိတာပါ။ရီဟာနာနဲ့အတူ Drake အားဖြည့်ပြီးတော့တည်ဆူထားတဲ့ Walk ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ဒီနေ့2016ခုနှစ်ထုတ်တဲ့သူ့ရဲ့ရှစ်ချက်မြောက်တေးတပြား Anti မှာပါတဲ့သချင်းလေးဖြစ်ပြီးတော့ဒီသချင်းကရီဟာနာအနေနဲ့ဆိုရင် Billboard Hot အဖြစ်ဆုံးတေးတရားဆင်းမှာထိပ်ဆုံးနံပါတ်30ရဲ့ဝင်တဲ့28ပုံမြောက်တေးဖြစ်ပါတယ်။ Drake အတွက်ဆိုရင်တော့15ပုံမြောက်ထိပ်ဆုံး10ပုံထက်ကိုရောက်ရှိတာဖြစ်ပါတယ်။ဩစတြေးလျကနေဒါ UK ပြင်သစ်ဟန်ဂေရီနဲ့စပိန်နိုင်ငံတို့မှလည်းထိပ်ဆုံးနံပါတ်30ကိုရောက်တဲ့သချင်းဖြစ်ပါတယ်။ရီဟာနာအတွက်တော့ဒီသချင်းကထိပ်ဆုံးသချင်း7ပုတ်ထဲရောက်လို့ဒီမရိုင်းကယ်ရီ၊ဂျနက်ဂျက်ဆင်နဲ့အယ်တန်ဂျွန်တို့နဲ့အဆင့်တူသွားပြီးတော့နံပါတ်30ထဲအများဆုံးဝင်တဲ့အဆိုရာစီးရဲမှာသူတို့အားလုံးနံပါတ်5နေရာမှာရှိတာပါ။ရှုပ်သွားလေလားမသိဘူးနော်။ဟုတ်ကဲ့နံပါတ်30ထဲအများဆုံးဝင်တဲ့အဆိုရာစီးရဲမှာရှေ့ရနေရင်သူတို့ကနံပါတ်5နေရာမှာရှိပါတယ်။Rihanna နဲ့ Drake တီဆိုထားတဲ့ Walk ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်ပါရှင
်The nicest. Nobody touched me in the righteous. Nobody touched me in a crisis. I believed all of your dreams are delusion. You took my heart, all my keys, and my vision. You took my heart, I must leave a decoration. You mistaken my love, I brought for you for foundation. All that I wanted from you was to give me something that I never had, something that you never seen, something that you never been.Up and nothing's wrong. Just get ready for work, 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 work. You see me, I be work, 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 work. You see me do me dirt, 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 dirt. There's something about that work, 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 work. Da 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 da. When you walk out, da 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 da. Before the table turn, 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 turn. Beg you something, please, baby, don't you leave. Don't leave me stuck here in the street.You. I just hope that it gets to you. I hope that you see this through. I hope that you see this through. What can I say? Please recognize I'm trying, baby. I feel why, 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 why. It's in me, I feel why, 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 why. You see me do my da, 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 da. It's in me, but that why, 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 why. When you walk out, la, 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 la. When I care for my ta, 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 ta.
Yeah, okay.Get done, 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 done at work, come over.
Rihanna နဲ့ Drake ဆိုတာ Walk ဆိုတဲ့သချင်းကိုနားဆင်ကြားကြရပါရှင်။အခုတော့အချိန်ရလောက်တော့ရှင်နေရဲ့ရင်ဖွင့်စာတွေကိုဆက်ပြုတ်ပြပေးခြင်းပါတယ်။ကလေးတက်ကတော့အဆောင်တွေကြောင်းသူများဆိုပြီးရေးလာတဲ့တော်ရရှင်ကတော့
ကျမတို့အဆောင်မှာရေးမလာတာအတော်ကြပါပြီ။တာဝန်ရှိတဲ့အကြီးအကဲတွေကဆောင်ရွက်ပေးတာဘာမှမရှိလို့အခုဆိုရင်အင်သာသုံးဖို့ရေတောင်မှမရှိပါဘူး။အရန်ကိုဒုက္ခရောက်နေရတယ်ဆိုတော့ကိုသမရနဲ့ပညာရေးဝန်ကြီးသိစုဖို့အတွက် VOA ကနေတစင်ပြောပြပေးပါရှင်
။ចောင်းသူတွေအတွက်ရေးမှာပါ300ရာရေးမရှိလို့တက်ဆိုင်ရာကအ мян ဆုံးဖြည့်ရှင်းပေးပါဆိုပြီးတော့ကလေးတက်ကစုံအဆောင်တွေចောင်းသူများဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်တွေရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်နော်။နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးပါမယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတောင်းလာတဲ့သောရရှင်တယောက်ကတောင်းဆိုထားတဲ့ဒေသချင်းလေးနဲ့ထုတ်လွှင့်ဖြောပြပေးခြင်းပါတယ်။ VOA ကိုအစဉ်အားပေးနေပါတယ်ခင်ဗျာ။ဆိုပြီးတော့အမြဲတမ်းစာရေးပြဒီသချင်းတစ်ပုတ်ပဲတောင်းတဲ့သောရရှင်ကတော့ချစ်ကိုကိုဆိုတဲ့သောရရှင်ပါ။ဒီသောရရှင်ကထွန်းထွန်းရဲ့မိရင်ရှင်မလေးတချင်းကိုထုတ်လွှင့်ပေးပါဆိုပြီးတော့ဘသူအတွက်လဲရေးမလား။ဘာကြောင့်လဲဆိုတာလဲရေးမလားလို့ကျမဒီစာကိုမထုတ်လွှင့်ပေးပြတာတော်တော်ကြာသွားပါပြီ။ဒါမဲ့ဒီသောရရှင်ကလည်းဇွဲမလျှော်ရဲနဲ့အပတ်စဉ်စာရင်းနေတဲ့အတွက်ကြောင့်မလို့ဒီတစ်ပတ်တော့ဒီသချင်းလေးထုတ်လွှင့်ပေးကြပါတယ်နော်။တခြားတိတ်ချက်တဲ့ view တွေတော်ရရှင်နေအားလုံးလဲဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။အိဇမ်မောအဖွဲတွေကထွန်းထွန်းတီဆိုထားတဲ့မိရင်ရှင်မလေးဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်ရှင်
။ True Galley မစဲမိပူပူတွေတဲ့ပြန်လာဝဲတောင်းတမ်းကြီးလေခိုက်ခိုက်ကြုံကြုံနေစမเจ้าบ่จุยแลเห็นจีอยู่จีรีไซมวยเต็งไหลตะดองลงไปโลแลไม่เห็นนายนิงเงยจุยนิมูรีจวาชิมิกันจองนะเชียนเลยจาจิงจาจิงจาตันดาเฮ้จิงจาตันดาเฮ้จิงจาจิงจาจิงจาตันดาเฮ้จิงจาตันดาเฮ้金家金家等大嘿金家等大嘿金家金家金家等大嘿金家等大嘿
秋色后阿威满一年一个泪照进马照出皮亚地的月月天哪做阿拉尼照摩西亚马里西的那些马里杜拉尼米心愿马苏宁瑞苏最开门的一盏路银三个就转你趁面前困一批的你俩瑞宾比也叫难你吗你也是马里
အိဇမောအဖွဲ့ကထွန်းထွန်းတီဆိုထားတဲ့မိရင်ရှင်မလေးဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းဝါတွေကိုတင်းင်းရီနဲ့ညာပိုင်းနဲ့တင်းင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုင်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bandnews.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ဟိုတလွေစီကသူငယ်စဉ်တွေ့တာတဲ့ကျင်နာသူမြင်ပြန်သားလေးလိုက်လို့လာခေါ်စဉ်တစ်ချိန်ကကျင်နာသူတစ်ပတ်เจ้าบ่มีจะแปดีอแคแคละถ้วยเพียงโลกางกาเกดิงเกรีจุย
มาเอตานาจอเยမြန်မာပြည်မပေးစာများကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင်ခုတော့ကဘာတလွားထူချာဆံများသတင်းများအစီအစဉ်ကိုထုတ်လွှင့်ပါမယ်ဘလို့ထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုသားညွန်တို့ကတင်ဆက်ထားတယ်ဆိုတာနှာစင်ကြည့်ရအောင်ပါရှင
်ဖြစ်နေကကစီးပွားရေးလုပ်ငန်းတစ်ခုကြောင့်လေတောင်မှအလကားမရတော့ဘူးဆိုတဲ့စကားဟာမှန်လာတော့မှာပါအင်္ဂလိပ်ရေလက်ကြားကဒေါ်ဆက်ဂျီလက်ဒေတာကမိသားစုတစုကကိုပိုင်လုပ်ငန်းအဖြစ်နဲ့လေးတန့်မှုတွေထုတ်လုပ်ပြီးလေလူညဉ့်ညံ့တဲ့တိုင်းပြည်တွေကိုရောက်မှုစူးစမ်းနေတာပါကယူတဲ့ဂျီလက်ဒေတာကတန့်ရှင်းလက်ဆက်တဲ့လေတွေပါဝင်တဲ့လေးတန့်မှုတစ်ခုကိုဗီဒီရှားပေါင်ငွေ80အမေရိကန်ဒေါ်လာ115ဒေါ်လာလောက်နဲ့ရောက်မှာပါဗီဒီနိုင်ငံဂျီလက်ဒေတာတွေမှာစုဆောင်းထားတဲ့လေဟာအောက်ဆီဂျင်အပြည့်ပါပြီးတန့်ရှင်းလက်ဆက်မှုရှိတယ်လို့လည်းဆိုပါရယ်မြက်ခင်ရနက်ပင်လယ်ကမ်းစကစားရနက်စတာတွေလိုတမှုထူးခြားတဲ့ရနက်တွေပါဝင်မဲ့လေးတန့်ဘူးတွေကိုတော့လေလူညဉ့်ညံ့မှုပြဿနာတွေနဲ့အကြီးအကျယ်ကြုံတွေ့နေရတဲ့တရုတ်ပြည်လိုနေရာမျိုးကိုအဓိကတင်ဖို့ရောင်းချဖို့လည်းစီစဉ်နေကြတာပါ အထဲမှာဘာမှမတွေ့ရတဲ့လေးတက်မှုတွေကိုဒေါ်လာ100ကျော်လောက်ဈေးကြီးပေးရမယ်ကိစ္စဟာအတိတ်ပဲမရှိဘူးလို့ဆိုနိုင်ပေမဲ့လို့ပြည်သူ့ရှာမိသားစုလုပ်ငန်းဖြစ်တဲ့ Air Harvesters ကတော့တရုတ်နိုင်ငံမှာလေးတက်မှု100ကျော်လောက်ရောင်းပြီးသွားပြီလို့ဆိုပါတယ်။ကျွမ်းကျင်သူတွေကတော့တရုတ်နိုင်ငံမှာလေလုံးညဉ့်ညံ့မှုကြောင့်နှစ်စဉ်တက်တန်းမရှိပဲတည်ဆုံရသူတတန်းခွဲလောက်ရှိမယ်လို့ခန့်မှန်းထားတာပါ။ဒါပေမဲ့လည်းလူတယောက်တနေ့တနေ့ရှူရှိုက်နေတဲ့လေပမာဏနဲ့ရှိမယ်ဆိုရင်တော့လေးတက်မှုတစ်ခုဟာပျော့ပါလောက်အောင်ထိရောက်ပါမလားလို့မေးခွန်းထုတ်သူတွေလည်းရှိနေပါတယ်ရှင်။
လွန်ခဲ့2နှစ်လောက်ကဆရာနာတင်ခဲ့ပြီးတဲ့နောက်နိုင်ငံရေးပြဿနာတွေကြုံနေရတဲ့ထိုင်းနိုင်ငံမှာအကြောင်းပေါ်လုံးပွဲတစ်ခုကိုအကြောင်းပြုပြီးတော့နိုင်ငံရေးရတရော်လှောင်ပြောင်ခဲ့ကြပါတယ်။အာနာရှင်စနစ်နဲ့ဖိနှိပ်မှုကိုထင်ရှားတဲ့အနေနဲ့ Star Wars Jedi ရာစစ်ပွဲဇာတ်ကားတွေက villain ဖြစ်တဲ့ Darth Vader ပုံတူအယုတ်နောက်အခြေခံဥပဒေကိုခုတုံးလုပ်ပြီးတော့ဖိနှိပ်နေတာကိုသေဥဖော်တဲ့အနေနဲ့တနက်တလက်မှာကျိုးဆွဲချထားတဲ့လူတယောက်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြစ်ပေါက်ဖို့ရွယ်နေတဲ့ပုံတွေကိုလည်းသေဥပြခဲ့ကြတာပါ။မီဒီယာတွေနဲ့လူမှုကွန်ရက်တွေကိုဖိနှိပ်မှုတွေနဲ့ပတ်သက်တာတွေနောက်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုခံနေရတာတွေကိုထင်ရှားတဲ့အနေနဲ့တရုတ်ငကားပုံစရာတွေကိုလည်းတွေ့ရပါတယ်။အစိုးရနဲ့ဘီယင်မိသားစုပေါ်ဝေဖန်တာတွေကိုတီးခံလို့မရှိတဲ့ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့တရုတ်ပြပွဲအတွင်းနိုင်ငံရေးဝေဖန်သရော်မှုတွေပါဝင်နေပေမဲ့ရဲတပ်ဖွဲ့ကခွင့်ပြုခဲ့တာပါ။ဒါပေမဲ့လို့ဘောလုံးပွဲလာကြည့်တဲ့ကျောင်းသားခေါင်းဆောင်တယောက်ကတော့အစိုးရဆန့်ကြီးအရင်တော့ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့မှုနဲ့ဖမ်းဆီးခဲ့ပါတယ်။ဒီနေ့ဘောလုံးပွဲကိုလက်ခံကျင်းပခဲ့တဲ့တမဆက်တက္ကသိုလ်ကတော့1934ခုနှစ်မှာစတင်ထူထောင်ခဲ့တာဖြစ်ပြီးတော့နိုင်ငံလှုပ်ရှားမှုတွေကိုအစဉ်တစိုက်ဥဆောင်အောင်မှာရှီတန်းကပါဝင်လေးရှိပါတယ
်။ဝဲလိုသူကဘာကျော်မင်းသမီးကြီးမာရီလီမိုရိုးကိုအမှတ်ရနေကြတဲ့သူတွေသဘောကျမဲ့စီစဉ်တစ်ခုကိုတော့ဩစတြေးလျနိုင်ငံမှာထူးခြားခြားတွေ့ရပါတယ်။မင်းသမီးမိုရိုးလိုရွှေရောင်စပင်းနဲ့ပြင်ဆင်ထားကြတဲ့အမျိုးသမီးတွေအက်သလိတ်ကမ်းခြေမှာရေကူးပြီးရန်ပုံငွေရှာခဲ့ကြတာပါ။ဩစတြေးလျတောင်ပိုင်းကင်ဆာယောဂါကောင်စီရဲ့ရန်ပုံငွေရှာပွဲမှာတော့မူရိုးပုံတူအမျိုးသမီးတရာကမီတာ400အကျယ်အရေပြင်မှာကူးကြခတ်ကြပြီးတော့တရုတ်ပြခဲ့ကြပါတယ်။သုတေသနလုပ်ငန်းတွေအပါအဝင်ကင်ဆာယောဂါတိုက်ဖျက်ရေးအတွက်ပရဟိတရန်ပုံငွေရှာတဲ့အစီအစဉ်ကိုတော့ကင်ဆာယောဂါနဲ့ကွယ်လွန်ခဲ့တဲ့မိခွန်ဖြစ်သူကိုရည်စူးပြီးတော့ကင်ဆာယောဂါကောင်စီထူထောင်သူဆာရာတင်နီကဦးဆောင်ခဲ့တာပါ။အစီအစဉ်စခဲ့တဲ့ပထမဆုံးနေ့မှာပဲဩစတြေးလျဒေါ်လာ26,000ရခဲ့ပြီးတော့နောက်တစ်နှစ်မှာ3,400ရခဲ့တယ်လို့ဒီနှစ်မှာတော့အနည်းဆုံး9,000လောက်ရဖို့လည်းရည်မှန်းထားကြပါတယ်ရှင
်။ကဘာသလားထူချာဆံမြသတင်းများစီစဉ်ကိုမခင်ဖြူထွေးနဲ့ကိုသားညုံဦးတို့ကတင်ဆက်သွားတော့ပါရှင်။မနက်ဖြန်တင်းလာနေမနက်ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ရမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖိုင်ယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအစီအချုပ်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းပြည်နယ်တွေထဲမှာပထမဆုံးအဖြစ်နာဗာဒါပြည်နယ်မှာပြုလုပ်တဲ့ Democratic Party ကိုစားပြုသမ္မတလောင်းပနာမရွေးချယ်ပွဲမှာနိုင်ငံတိုင်းဝန်ကြီးဟောင်း Hillary Clinton ကမဲရလ 52.9% ရာခိုင်နှုန်းရရှိပြီးမဲရလ 48% ရာခိုင်နှုန်းရရှိတဲ့ပြိုင်ဘက်ဘောင်းပေါင်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုအနိုင်ရခဲ့ပါတယ်။ South Carolina မှာပြုလုပ်ခဲ့တဲ့ Republican Party ရင်သမ္မတလောင်းပနာမရွေးချယ်ပွဲမှာတော့Donald Trump ကဆန္ဒမဲ 32.500 ခန့်လို့ရရှိပြီးပြိုင်ဘက်တွေကိုပြက်ပြက်သားသားအနိုင်ရပါတယ်။ Marco Rubio နဲ့ Ted Cruz တို့ကတော့ဆန္ဒမဲ 22 ခန့်လို့လောက်စီရရှိနေပြီးသူရင်ကိုရင်အခြေအနေနဲ့ဒုတိယနေရာမှာရှိနေပြီးနောက်မှာတော့ Marco Rubio ကမဲအနေငယ်အသာစီးရခဲ့ပါတယ်။ဆီးရီးယားမှာဖြစ်နေတဲ့၅နှစ်ကြာပြည်တွင်းစစ်အပြစ်ခတ်ရက်စဲနိုင်ဖို့အတွက်ရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုပါရယ်အမေရိကန်နဲ့ရုရှားတန်တမန်ကြီးအနေနဲ့အခုသူတို့ရဲ့မဟာမိတ်နိုင်ငံတွေကဒီသဘောတူညီချက်ကိုလက်မှတ်ထိုးအောင်ဆွေးနွေးနှားချဖို့လိုအပ်မှလည်းဖြစ်ပါရယ်အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းပြည်နယ်တစ်ခုကနှစ်ရက်ကြာချမ်းဖက်ဆန္ဒပြမှုတွေကြောင့်လူသေဆုံးမှုတွေထိရှိလာနေပြီးနယူးဒေလီမြို့တော်မှာလည်းရေပြတ်လက်မှုနဲ့ရင်ဆိုင်နေရပါတယ်ဟာရနာပြည်နယ်မှာစိုက်ပျိုးရေးအဓိကလုပ်ကိုင်တဲ့ခြေလက်နေချက်မြို့နယ်ဝင်တွေသတင်းတစ်ပတ်ကြာဆန္ဒပြနေကြတာဖြစ်ပါတယ်
တရင်အချင်းချုပ်ကိုမတ်တငေထိုက်ကပြောပြပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitex Zonyak ဖြစ်ပါတယ်။ VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ကနေဖမ်းယူနာဆင်နိုင်ပါရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေ။ကျမနှောင်းလာပါ။
This program has come to you from the Voice of America, Washington.